Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ကျွန်းလ9ရက်အင်္ဂါနေ့တနင်္လာနေ့ညပိုင်း 9:30 NIT အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်မနင်္ဂလာပါဒီကနေ့ညပိုင်းစီစဉ်ရွေးတာဝန်ယူတင်ဆက်တော်မှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလူ9ဦးသေဆုံးပြီး50နီးပါးဒဏ်ရာရခဲ့တဲ့အထိတိုက်ခတ်ခဲ့သူ3ဦးဘယ်သူတွေဖြစ်တယ်ဆိုတာကိုသိရှိထားပြီလို့ဗြိတိန်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်အကြမ်းဖက်ဝါဒကိုအားပေးထောက်ပံ့တယ်ဆိုပြီးကာတာနိုင်ငံကိုနိုင်ငံတချို့ကတန်တမာဆက်ဆံရေးဖြတ်တောက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်လူနည်းစုဘာသာဝင်တွေရဲ့အဝတ်ပြုကိုးကွယ်မှုတွေအပေါ်ကန့်သတ်ထားတဲ့ဥပဒေလုံထုံးလုံးတွေကိုပဲဖျက်ဖို့ HRW လူအခွင့်ရေးအဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်ပါတယ
် Human Rights Watch also calls for immediate action to revoke the government's discriminatory laws and regulations on the practice of religion that are frequently applied to minority
religions HRW ပြောခွင့်ရသူပါရှင်အဖြစ်ဆုံးကတော့မကြခင်တင်ပြတော်မှာပါတာအပြင်မြန်မာနိုင်ငံတော်ဟာမဟုတ်တုံလေးဆက်လက်အကောင့်တွေအတွက်တတိပြုကြဖို့လိုအပ်တယ်ဆိုတဲ့သတင်းပြည်ပနိုင်ငံကအစီအမြင်ဤပညာကျွမ်းကျင်သူတွေလာရောက်လုပ်လုပ်ကိုင်းနိုင်ဖို့အတွက်ဖန်တီးပေးထားတဲ့ American ရဲ့ H1B visa နောက်ဆုံးအခြေအနေနဲ့ချင်းတွေရဲ့ပြန်တမ်းမှုကနေလူကိုအချိုးပြုမဲ့အရာတွေကိုသိပ်ပံပညာရှင်တွေတွေ့ရှိလိုက်တဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမှတ်သိနေထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာပြီးခဲ့တဲ့စနေနေ့ကလူ9ဦးသေဆုံးပြီး50နီးပါးဒဏ်ရာရရှိခဲ့တဲ့အထိတိုက်ခတ်ခဲ့သူ3ဦးဘယ်သူတွေဖြစ်တယ်ဆိုတာကိုရဲကသိရှိထားပြီးလို့ဝန်ကြီးချုပ်ထရီဇာမေးကဒီကနေ့ပြောဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေအတွင်းတင့်တော်တဲ့အချိန်မှာတိုက်ခိုက်သူတွေရဲ့နာမည်ကိုထုတ်ပြောမှာဖြစ်ပြီးတိုက်ခိုက်မှုနဲ့ဆက်နွယ်လို့လူ12ဦးကိုရဲကဖမ်းထားပြီးလို့လည်းဝန်ကြီးချုပ်မေးကပြောပါတယ်။တစ်ချိန်တည်းမှာပဲတိုက်ခတ်ခံခဲ့ရသူတွေဘယ်သူတွေဖြစ်တယ်လဲဆိုတာကိုသိရဖို့ရဲကဆောင်ရွက်နေပြီးအခုချိန်ထိတော့နိုင်ငံပေါင်းစုံကလူတွေပါဝင်နေဆိုတာလောက်ပဲသိထားရသေးတယ်လို့ဗြိတိန်ခေါင်းဆောင်ကပြောပါတယ်။ဒီတိုက်ခိုက်မှုကလန်ဒန်နဲ့ဗြိတိန်နိုင်ငံအပေါ်တိုက်ခိုက်မှုဖြစ်တယ်လို့လွတ်လပ်တဲ့ကမ္ဘာကိုတိုက်ခိုက်တာလည်းဖြစ်တယ်လို့ထပ်လောင်းပြောပါတယ်။စနေနေ့ညတိုက်ခိုက်ခံရမှုနဲ့ဆက်နွယ်ပြီးဒီကနေ့တနင်္လာနေ့မှာလည်းဗြိတိန်ရဲကရှာဖွေဖမ်းဆီးမှုတွေဆက်လုပ်ပါတယ်။ပြီးခဲ့တဲ့စနေနေ့ညနေပိုင်းမှာလန်ဒန်တံတားပေါ်ကလူတွေကြားအရှိန်နဲ့ဝင်တိုက်ခဲ့တဲ့ဗင်ကားကအနီးကဈေးဘက်ကိုဆက်မောင်းခဲ့ပြီးကားပေါ်ကနေဆင်းလာတဲ့တိုက်ခိုက်သူ3ဦးကလူတွေကိုဓားနဲ့လိုက်ထိုးခဲ့တာဖြစ်ပါတယ်။သူတို့3ဦးကိုတော့ရဲကပြစ်တက်ခဲ့ပါတယ်။တိုက်ခိုက်ခဲ့သူတွေကိုကူညီပေးခဲ့သူတွေရှိမရှိနဲ့တိုက်ခိုက်ရတဲ့အကြောင်းရင်းကိုအတက်နိုင်ဆုံးဖော်ထုတ်နိုင်ဖို့ကြိုးစားနေတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ Islamic အစွန်းရောက် IS အဖွဲ့ကတော့တိုက်ခိုက်မှုကိုသူတို့လုပ်တာပါဆိုပြီးသူတို့ရဲ့ AMEC သတင်းဌာနကနေတဆင့်ပြောဆိုထားပါတယ်။ပြီးခဲ့တဲ့3လတာကာလအတွင်းဗြိတိန်နိုင်ငံမှာအကြမ်းဖက်ဝါဒစဲတိုက်ခိုက်မှု3ချိန်ဖြစ်ခဲ့ရတာတွေကဆိုးဝါးလာတဲ့အစွန်းရောက် Islamic အတွေ့အခေါ်ကနေပေါက်ဖွားလာတာလို့လည်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကမနစ်တနင်္ဂနွေနေ့မှာပြောဆိုထားပါတယ်ရှင်
ကာတာနိုင်ငံဟာအကြမ်းဖက်ဝါဒကိုထောက်ပံ့ပေးနေတယ်လို့ဆိုဆဲပြီး Saudi Arabia, Egypt, Bahrain, Arab Saudi များပြည်ထောင်စု၊ယေမင်နဲ့မော်ဒိုက်နိုင်ငံတွေကဒီကနေ့တင်းလာနေမှာကာတာနဲ့တန်တမာရေးအဆက်ဆံပြတ်တောက်လိုက်ပါတယ်။ဒီလိုရဲ့ဟာတရားနည်းလမ်းမကျသလိုအခြေအမြစ်မရှိတဲ့ဆွတ်ဆွဲချက်တွေကိုအခြေခံပြီးလုပ်တာလို့ကာတာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါရတယ်။ကာတာနိုင်ငံကတန်တမာအမှုရမ်းတွေကိုပြန်လည်ခေါ်ယူမှာဖြစ်ပြီးလေကြောင်းရေကြောင်းသွားလာမှုတွေကိုပါဖြတ်တောက်မယ်လို့အဲ့နိုင်ငံတွေကပြောဆိုလိုက်ပါတယ်ကာတာလေကြောင်းလိုင်းကလည်း Saudi Arabia ကိုပြန်တမ်းမှုခီးစဉ်တွေကိုဆိုင်းငံ့ကြောင်းကြေညာခဲ့ပါတယ်အီဂျစ်နိုင်ငံကတော့မြို့တော် Cairo ကကာတာတန်မကြီးထွက်ခွာဖို့48နာရီချိန်ပေးထားပြီးတခြားပါရှန်ပင်လယ်ကွေ့နိုင်ငံတွေကတော့ကာတာနိုင်ငံသားတွေနိုင်ငံတွေကထွက်ခွာဖို့14ရက်အချိန်ပေးထားပါတယ်ယေမင်ဆိုရကိုထောက်ပံ့ပေးတဲ့အနေနဲ့ယေမင်နိုင်ငံတွင်တိုက်ခိုက်ပေးနေတဲ့ Saudi Arabia ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကနေကာတာတပ်ဖွဲ့တွေနှုတ်ထွက်ရမယ်လို့လည်း Saudi Arabia ကပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာမနေ့တနင်္ဂနွေနေ့တုန်းကသမ္မတ Donald Trump ကိုထောက်ခံတဲ့လူမှုစုဝေးပွဲနဲ့နောက်တစ်ဖက်မှာတော့စန့်ကျင်ဆန္ဒပြပွဲတွေကိုလူပေါင်းများချီပြီးတော့တက်ရောက်ခဲ့ကြပါတယ်။ဆန္ဒပြပွဲတွေအတွင်းရဲတွေနဲ့ထိတိုက်တွေ့ပြီးအဖမ်းဆီးလည်းရှိခဲ့ပါတယ်။ Portland မြို့လယ်မှာ Trump Free Speech Trump လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့လူမှုစုဝေးပွဲကျင်းပနေချိန်မှာအနည်းအနားမှာတံပြန်ဆန္ဒပြခဲ့ကြသူတွေကလည်းနာစီတွေအလိုမရှိဘူးဆိုပြီးတော့ ဆန္ဒပြခဲ့ကြပါတယ်မြို့တော်ခမနီမှာခြိတက်ပွဲတွေကတစ်ဖက်နဲ့တစ်ဖက်အပြိုင်ဆိုင်အလံတွေဆိုင်းပုတ်တွေကိုဟွေရန်ကျွေးကြော်တန်တွေတန်းပြိုင်အော်ဟစ်ခဲ့ကြတာမှာအဓိကရုပ်နေနေရေးရဲတွေကလူသားလန်းတွေကိုပိတ်ဆို့မြို့လယ်ပန်းခြံတချို့ကိုတားဆီးထားခဲ့ရပါတယ်နောက်ပိုင်းမှာတော့ရဲတွေကိုပစ္စည်းတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့ဆိုပြီးဆန္ဒပြခြိတက်ပွဲတစ်ခုကိုအဓိကရုပ်ဖြိုခွင်းရေးလက်နက်တွေသုံးပြီးရဲကလူစုခွဲပါတယ်လူ14ယောက်ဖမ်းထားတယ်လို့ရဲကပြောပါတယ်သမ္မတထရန့်ကိုလူလာတဲ့ခြိတက်ပွဲတွေကိုခွင့်မပြုဖို့ပြည်ထောင်စုအစိုးရဘက်ကိုပို့လမ်းမြို့တော်ဝင်ကတောင်းဆိုလိုက်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံရဲ့လေကြောင်းထိန်းသိမ်းစနစ်ကိုပုတ်ကလီကပိုင်းဖြစ်ပြောင်းလဲဖို့အတွက်ဒီကနေ့တနင်္လာနေ့မှာအဆိုပြုသွားဖို့ရှိပါတယ်အမေရိကန်ရဲ့လေကြောင်းထိန်းသိမ်းရေးဟာအခုလောလောဆယ်မှာအမေရိကန်ဆိုရလေကြောင်းထိန်းသိမ်းဌာနရဲ့လုပ်ငန်းတွေအောက်မှာရှိနေတာပါပုတ်ကလီကပိုင်းလှုပ်ဆောင်လိုက်ခြင်းအပြင်ခီးသွားလာတဲ့အချိန်တွေနဲ့လောင်စာဆီကုန်ကျစရိတ်ရောကျသွားအောင်ကူညီပေးနေမှာဖြစ်တယ်လို့ဒီကနေ့ကြေညာချက်မထုတ်ပြန်ခင်မှာသမ္မတထရမ့်ရဲ့စီးပွားရေးအကြံပေး Gary Cohn ကပြောပါတယ်သမ္မတထရမ့်မှာအခုသတင်းပတ်နောက်ပိုင်းမှာတော့လေယာဉ်စိုက်ပျိုးရေးထွက်ကုန်တွေကိုတင်ပို့တဲ့နေရာမှာအဓိကကျတဲ့ဆယ်ရီရီကာရာရီနဲ့ရေတကားတွေကိုတိုးတက်ကောင်းမွန်အောင်ဆွေးနွေးဖို့အတွက်အိုဟိုင်းိုးပြည်နယ်ကိုတောက်ရောက်ဖို့စီစဉ်ထားပါတယ်။ဒါအပြင်သမ္မတထရမ့်မှာပြည်နယ်အုပ်ချုပ်ရေးမှုတွေမြို့တော်ဝန်တွေနဲ့တွေ့ဆုံပြီးသူတို့ရဲ့အစီအစဉ်တွေကိုဆွေးနွေးဖို့စီစဉ်ထားပါတယ်။ဒါအပြင်သမ္မတထရမ့်မှာကားလမ်းနဲ့ရထားလမ်းဆိုင်ရာစီမင်းစည်းကမ်းတွေပြင်ဆင်ဖို့ကိစ္စကိုဆွေးနွေးဖို့အတွက်ပို့ဆောင်ရေးဝန်ကြီးဌာနကိုသွားမှာပါ။ရွေးကောက်ပွဲမဲဆက်စည်းရုံးစဉ်ကာလတုန်းကသမ္မတထရမ့်ကအမေရိကန်နိုင်ငံရဲ့အခြေခံအဆောက်အအုံတွေကိုပြန်လည်ပြုပြင်ဖို့အတွက်အမေရိကန်ဒေါ်လာ1 trillion တန်ဖိုးရှိတဲ့အစီအစဉ်တစ်ခုကိုတင်ပြခဲ့ပါရယ်။သမ္မတထရမ့်မှာသူ့ရဲ့အဆိုရအသုံးစရိတ်အစုပြုချက်ကိုလွန်ခဲ့တဲ့လကထုတ်ပြန်ခဲ့ပြီးအဲ့ဒီထဲမှာအခြေခံအဆောက်အအုံတွေအတွက်ဒေါ်လာ200 billion ပါဝင်ပြီးအဲ့ဒီကနေနောက်ထပ်ရင်းနှီးမြှုပ်နှံမှုတွေဖြစ်လာဖို့မျှော်လင့်ထားတာပါခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကြီးညာနေပါတယ်ရှင်။တရုတ်နိုင်ငံဘက်ကအိန္ဒိချင်းမဟာမိတ်မြောက်ကိုရီးယားနိုင်ငံရဲ့တရားမဝင်နျူကလ িয়ার လက်နက်အစီအစဉ်တွေဆွန့်လွှတ်ရေးအတွက်ဖိအားပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒီကနေ့ပြောဆိုလိုက်ပါတယ်။ဩစတြေးလျနိုင်ငံ Sydney မြို့မှာနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာမှာတော့တောင်တရုတ်ပင်လယ်ပြင်အတွင်းကတရုတ်ရဲ့ရီမှန်းချက်တွေနဲ့ပတ်သက်ပြီးလည်းပြောဆိုခဲ့တာပါ
။ China is a significant economic and trading power.And we desire a productive relationship, but we cannot allow China to use its economic power to buy its way out of other problems.
စီးပွားရေးကုန်သွယ်ရေးအင်အားကြီးလာတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ခြင်းမှာတဲ့ဒါပေမဲ့တရုတ်နိုင်ငံအနေနဲ့သူ့ရဲ့စီးပွားရေးအင်အားကိုသုံးပြီးတခြားပြဿနာတွေကိုရှောင်ထွက်တာမျိုးကိုတော့ခွင့်မပြုနိုင်ပါဘူး။တောင်တရုတ်ပင်လယ်ပြင်အတွင်းကျွန်းတွေပေါ်မှာစစ်အင်အားချထားတာမျိုးဒါမှမဟုတ်လဲမြောက်ကိုရီးယားအပေါ်မှာထိရောက်တဲ့ဖိအားပေးမှုမလုပ်တာမျိုးတွေပါစီးပွားရေးနဲ့ကုန်သွယ်ရေးမှာအကောင့်ကြီးထွက်လာတာနဲ့အတူလုံခြုံရေးပိုင်းမှာပါတာဝန်ယူမှုရှိရမယ်ဆိုတာကိုတရုတ်အနေနဲ့နားလည်လက်ခံရမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကလည်းစင်ကာပူမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းပြုလုပ်တဲ့ Shangri-La Dialogue လုံခြုံရေးဆိုင်ရာညီလာခံမှာအလားတူမှတ်ချက်ပေးပြောဆိုတာကိုတော့တရုတ်ဘက်ကပြင်းပြင်းထန်ထန်ဆန့်ကျင်တုံ့ပြန်ထားပါတယ်ရှင်။
တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့ပင်လယ်ရေကြောင်းဆိုင်ရာနေမြေချဲ့ထွင်လာမှုကိုကမ္ဘာကောင်းဆောင်နေအနေနဲ့တရုတ်နိုင်ငံကိုသတိပေးဖို့ဂျပန်နိုင်ငံကတွန်းအားပေးလိုက်ပါတယ်။တရုတ်နိုင်ငံကတောင်တရုတ်ပင်လယ်ရင်းမှာစစ်ရေးအရာကတခြားနေမြေချဲ့ထွင်မှုတွေပါလှုပ်ပြီးတော့အာရှဒေသတဝမ်းမှာနိုင်ငံရေးအရာဩဇာလွှမ်းမှုဖို့လှုပ်လာနေတဲ့အပေါ်ဂျပန်နိုင်ငံဘက်ကစိုးရိမ်လာနေတာပါ။အီတလီနိုင်ငံမှာလွန်ခဲ့တဲ့မေလ26ရက်နဲ့28ရက်နေ့တွေမှာကျင်းပခဲ့တဲ့ G7 ဆက်မှုအင်အားကြီးထိပ်သီးဆွေးနွေးပွဲအတွင်းဂျပန်နဲ့အမေရိကန်ပါဝင်ဥရောပနိုင်ငံတွေကအရှိန်အတောင်တရုတ်ပင်လယ်ပြင်အရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးနေလို့တရားဝင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တင်းမာမှုတွေကိုတိုးလာစေမယ့်ကိုယ်တော်ပေါင်းနဲ့ကိုယ်တစ်ဖက်သက်လှုပ်ဆောင်နေရတွေကို G7 အဖွဲ့အနေနဲ့အပြင်းထန်ဆန့်ကျင်ကြောင်းနဲ့နိုင်ငံအားလုံးအနေနဲ့အငင်းပွားကြဖြစ်နေတဲ့နေရာတွေမှာဒီတက်တွေကိုရုတ်သိမ်းဖို့တောင်းဆိုတယ်လို့ G7 ကပြောဆိုပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံမာရာဝီမြို့ကအရက်သားတွေကိုကဲထုတ်ရဲ့အတွက်စစ်တပ်နဲ့အစ္စလာမ်ရဲ့သဘုံတွေကြားအပြစ်ရရဲ့သဘောတူညီချက်ပြက်ပြီးပစ်ခတ်မှုတွေဘုံခွဲတိုက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်မနေ့တနင်္ဂနွေနေ့တုန်းကရာနဲ့ချီတဲ့ဒေသခံတွေကိုကဲထုတ်ရဲ့အစီအစဉ်မအောင်မမြင်ဖြစ်ခဲ့ပါတယ်။ ဒါစင်နဲ့ချီတဲ့နိုင်ငံသားတိုက်ခတ်ရေးသမားတွေအကူအညီနဲ့ရာနဲ့ချီတဲ့ဒေသခံစစ်သွေးကြတွေကမာရာဝီမြို့ကိုမေလ23ရက်နေ့ကတည်းကတိုက်ခိုက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့လကဖိလစ်ပိုင်တောင်ပိုင်းမာရာဝီမြို့ကိုတပုံတွေတိုက်ခတ်မှုနောက်ပိုင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကဆေးချုပ်ရေးအမိန့်ထုတ်ပြန်ခဲ့တာကိုတရားရုံးချုပ်ကပြန်လည်သုံးသပ်ပေးဖြတ်ပေးဖို့အတွက်လဲဒီကနေ့မှပဲလွှတ်တော်အမတ်တွေကပန်ကြားခဲ့ပါတယ်ရှင်။
ကိုလံဘီယာနိုင်ငံကဖာတဘုံဖွဲ့တွေကဒီကိုလံဘီယာဆွေဟာငြိမ်းချမ်းရေးသဘောတူညီချက်ထက်ကအချက်တော်တော်များများကိုထပ်တလဲလဲချိုးဖောက်နေပြီးမတ်စ်ဝါဒီတဘုံတွေရဲ့တက်ဖြတ်သိမ်းမှုကိစ္စကိုရွှေ့ဆိုင်းပစ်မယ်လို့ချိန်ချောက်လိုက်ပါတယ်။အဆိုရဘက်ကငြိမ်းချမ်းရေးသဘောတူညီချက်ကိုလိုက်နာဖို့အချင်းချင်းပြက်ကွက်ခဲ့တာကြောင့်ဖာတဘုံအဖွဲ့အနေနဲ့နိုင်ငံတကာရဲ့လေးလာဆောင်ကြည့်မှုတွေရဖို့အတွက်ကြိုးပမ်းသွားမယ်လို့တဘုံအဖွဲ့ခေါင်းဆောင်ရော်ဒရီဂိုလွန်ဒွန်နိုကသူ့ရဲ့ Twitter ကနေရေးသားလိုက်ပါတယ်ဖတ်သဘုံနေဘက်ကတက်တွေဖြတ်ပြီးသွားတဲ့အတိုင်းအောင်ကိုလံဘီယာနိုင်ငံရဲ့ညီငယ်လုပ်ငန်းရှင်ကိုကုလသမဂ္ဂကလည်းစောင့်ကြည့်တော့မှဖြစ်တဲ့အတွက်နိုင်ငံတကာရဲ့စောင့်ကြည့်မှုဆိုတာနဲ့ပတ်သက်ပြီးသူဘာကိုဆိုလိုတာလဲဆိုတာရှင်းရှင်းလင်းလင်းတော့မသိရသေးပါဘူးသူကတက်တွေဖြတ်သိမ်းမဲ့ကိစ္စကိုရွှေ့ဆိုင်းဖို့စဉ်းစားနေတယ်လို့အစိုးရပိုင်းကပြောဆိုထားတာပါအဲ့ဒီမတိုင်ခင်တုန်းကတော့ကိုလံဘီယာသမ္မတဟွမ်းမန်နျူအယ်ဆန်တိုစ်ကအစိုးရအနေနဲ့သူတို့ရဲ့အချင်းစီအတိုင်းလှုပ်ဆောင်သွားမှဖြစ်တယ်လို့ပြောပါတယ်ဒါကသူတို့လှုပ်သွားဖို့စိတ်ပိုင်းပြတ်ထားတဲ့ကိစ္စဖြစ်တယ်လို့ပြင်းပြအောင်လှုပ်ဆောင်သွားမှလည်းဖြစ်ပြီးငြိမ်းချမ်းလုပ်ငန်းရှင်ဟာနောက်ပြန်လှည့်လို့မရတဲ့လုပ်ငန်းရှင်ဖြစ်တယ်လို့သမ္မတဆန်တိုစ်ကပြောပါတယ်ကိုလံဘီယာအစိုးရနဲ့ FARC တပုံအဖွဲ့တွေဟာ၄နှစ်ကြာဆွေးနွေးခဲ့ပြီးတဲ့နောက်ဒီလွန်ခဲ့တဲ့နှစ်နိုဝင်ဘာလကကျူးဘားနိုင်ငံဟာဗာနာမြို့တော်မှာသဘောတူညီမှုရခဲ့တာဖြစ်ပါတယ်ခင်ဗျာ
မွတ်စလင်များစုနေထိုင်ရာနိုင်ငံ6ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်တဲ့သမ္မတရဲ့အမိန့်ကိုတရားရုံးချုပ်ကခွင့်ပြုပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတိုက်တွန်းပါတယ်။သမ္မတရဲ့အမိန့်ညွှန်ကြားချက်ကခီးသွွာလာမှုကိုပိတ်ပင်တာမဟုတ်ဘဲခီးသွွာလာမှုကိုကန့်သက်ထိန်းချုပ်တာသာဖြစ်တယ်လို့သမ္မတထရန့်ကရောအစိုးရအဖွဲ့ကပါခုခံပြောဆိုခဲ့ကြပေမဲ့ဒီကနေ့တနင်္လာနေ့မှာတော့သမ္မတက Twitter မှာရေးသားတာမှာတော့ခီးသွလာခွင့်တမ်းမြင့်မှုလို့သုံးနှုံထားပါတယ်။လူတွေရှင်းနေတဲ့နဲ့တရားရုံးတွေကကိုလိုချင်တာကိုတောင်းကြတာပါ။ဒါပေမဲ့ကျွန်တော်ကတော့ကျွန်တော်တို့ရဲ့လိုအပ်ချက်ကိုတောင်းဆိုနေတာပါ။အဲ့ဒါကခီးသွလာမှုတမ်းမြင့်ချက်ဖြစ်ပါတယ်လို့သမ္မတထရန့်က Twitter မှာရေးတင်ထားပါတယ်။တရားရေးဌာနအနေနဲ့ခီးသွလာခွင့်တမ်းမြင့်မိတ်မူရင်းကိုပဲစဉ်းစားသင့်တယ်လို့လည်းမိနစ်ပိုင်းအကြာမှာထပ်ပြီးတော့ရေးခဲ့ပါတယ်။ Iran, Syria, Libya, Sudan, Yemen နဲ့ Somalia နိုင်ငံတို့ကလူတွေကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တမ်းမြင့်တဲ့သမ္မတထရန့်ရဲ့အမိန့်ကိုအမေရိကန်တရားရုံးအတော်များများကတားမြစ်ထားတာဖြစ်ပါလိမ့်ရှင
်တနင်္လာနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုအောင်တို့ကတင်ပြသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မြန်းနာ burmese.voanews.com နဲ့ Facebook ဆက်မြန်းနာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်လူနည်းစုဘာသာဝင်တွေရဲ့အဝတ်ပြုကိုယ်ကွယ်မှုတွေအပေါ်ကန့်သက်ထားတဲ့ဥပဒေလုံထုံလုံးတွေကိုပယ်ဖြတ်ဖို့ HRW ခေါ်လူအခွင့်ရေးအဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။အတင်းပိတ်ခံထားတဲ့မွတ်စလင်ဗလီနဲ့ဘာသာရေးကျောင်းတွေကိုပြန်ဖွင့်ခွင့်ပေးပြီးအထူးသဖြင့်မွတ်စလင်ဥပုပ္ပလအတွင်းသူတို့ရဲ့စူဝေဝတ်ပြုမှုတွေကိုချိန်းချောက်ဟန်တာမှုတွေမလုပ်ဖို့တိုက်တွန်းထားပါတယ်။အပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ကိုသားညုံကပြောပြမှာပါ။
မေလ31ရက်နေ့တုန်းကရန်ကုန်တက္ကီတမြို့နယ်အတွင်းမှာအစ္စလမ်ဘာသာဝင်ချုပ်လမ်းမော်ထွက်ပြီးတော့ဝိပုစုတောင်းခဲ့တဲ့အပေါ်တပ်ဆိုင်ရာဒေသအာဏာပိုင်တွေကချင်းချောက်တားမြစ်တာတွေလုပ်ခဲ့တယ်လို့ HRW ထုတ်ပြန်ကြမှာဖော်ပြပါရတယ်။ဘလီယောဘာသာရေးကျောင်းတွေကန့်သက်ပိတ်ပင်ခံရတဲ့အခြေအနေဟာပြဿနာရဲ့အရင်းမြစ်ဖြစ်ပြီးတော့အထူးသဖြင့်တော့အခုလိုမျိုးဒီမွတ်စလင်တွေရဲ့ဥပုပ္ပလအတွင်းမှာသူတို့ရဲ့လွတ်လပ်စွာဝိပုစုတောင်းမှုတွေကိုအကာအကွယ်ပေးဖို့အစိုးရကို HRW ကတောင်းဆိုပါရတယ်။ဘာသာရေးနဲ့ပတ်သက်ပြီးတော့တစ်ဖက်သက်ဆန်တဲ့အမိန့်ဥပဒေတွေကိုဖျက်သိမ်းဖို့လိုတယ်လို့ HRW ပြောခွင့်ရပုဂ္ဂိုလ် Phil Robinson က VOA ကိုပြောပါတယ
်။ Human Rights Watch also calls for immediate action to revoke the government's discriminatory
law. လူမျိုးဘာသာဝင်တွေရဲ့ဘာသာရေးအရာကိုးကွယ်ဝတ်ပြုမှုတွေအပေါ်ထားရှိတဲ့တစ်ဖက်သက်ဥပဒေလုံထုံးလုံနည်းတွေရုပ်သိမ်းရေးအလျင်မြန်ဆောင်ရွက်သွားဖို့ HRW အဖွဲ့အနေနဲ့တိုက်တွန်းပါတယ်။မွတ်စလင်ဗလီတွေခရစ်ယာန်ဘုရားကျောင်းတွေလိုဘာသာရေးစာအုပ်တွေပေါ်ဆောက်လုပ်ခွင့်ပြုပြင်ခွင့်ကိုကန့်သက်တဲ့ဥပဒေတွေချက်ချင်းပေဖြတ်တင်ပါပြီ
ပြီးခဲ့တဲ့လကုံမိုင်းကတကီတာမြို့နယ်အတွင်းအစ္စလမ်ဘာသာဝင်ချုပ်လမ်းမော်ထွက်ပြီးတော့ဝိပုဒ္ဓဟာသူတို့ရဲ့ဝိပုနေကြဘာသာရေးကျောင်းတွေပိတ်ခံရတာကြောင့်အခုလိုလမ်းမပေါ်ထွက်ဆန္ဒပြတာဆိုပြီးတော့ယူဆမှုအချို့ရှိပါတယ်ဘာသာပေါင်းစုံချစ်ကြည်လုပ်ငန်းတွေလုပ်ကိုင်နေသူဖြစ်တဲ့ကိုရှိုင်းကတော့ဒါမဟုတ်ဘူးလို့ညင်းပါတယ
်ခါတိုင်းကြီးကတော့သူတို့ကဒီဘာသာရေးစာသင်ကျောင်းတွေရှိတဲ့အခါကျတော့အဲ့စာသင်ကျောင်းတွေမှာသူတို့ကဝိပုဒ္ဓနော်ဝိပုဒ္ဓရတာကလည်းအဲ့ဒါကညဘက်ကြီးဖြစ်တာဟုတ်ည7နာရီနောက်ပိုင်းမှာ7နာရီကနေ10နာရီလောက်အချိန်မှာဆိုတော့အချမ်းညာတွေသွားပွားကြတော့လည်းအဆင်မပြေဘူး။နောက်တကီတမှာလာကြတော့နေတဲ့လူတွေကများများသူတို့ကလက်လုံလက်စားသမားတွေများတော့နေဘက်ဆိုရင်သူတို့ကမြို့ထဲမှာအလုပ်လာလုပ်ကြတယ်။ပြီးတော့အင်ဂျင်ပြီးတော့မှသူတို့အိမ်ရဲ့အဝန်းအနီးနားဝန်းကျင်မှာရှိတဲ့ ဘာသာရေးစာသင်ကျောင်းတွေမှာဝေ့ကြည့်တယ်အဲဒီနှစ်ကိုကြတော့ဘာသာရေးစာသင်ကျောင်းတွေမရှိတော့ဘူးဆိုတဲ့အခါကျတော့တို့မှာဝေ့ကြည့်တဲ့နေရာမရှိဘူးမရှိတော့ပထမဦးဆုံးဥပုပ်ပထမဦးဆုံးနေ့မှာတော့အဲဒေါ်ပုံငွေအေးရက်ွက်မှာရှိတဲ့ပလီမှာတို့တောင်းဝေ့ကြည့်ကြတယ်ဒါပေမဲ့ဟိုမှာကလည်းအဲဒီပလီကလူကြီးရေလုံးဝမဆန့်တဲ့အခါကျတော့အဲမှာလူရောက်နေရကျော်လောက်ကတို့ဝေ့မကြည့်ဘဲနဲ့အိမ်ပြန်သွားလိုက်ကြရတယ်ပေါ့နော်အဲ့လိုမျိုးဟိုဘက်မှာကလည်းဝေးပြူကလည်းနေရာကလည်းမရှိနောက်ပြီးတော့ဒီဝေးပြူမှုကအဲ့လိုကိုယ့်အိမ်မှာကိုယ်ဝေးပြူလို့မရဘူးသူကစူပေါင်းဝေးပြူရတာတည်းတဲ့အတွက်ကြောင့်မလို့နောက်ဆုံးမှသူတို့ကဘယ်လိုမှဟိုဒီဝေးပြူဖို့အချိန်မပြေတော့တဲ့အခါကျတော့လမ်းပေါ်မှာသူတို့ကနေပြောမှစူပေါင်းဝေးပြူဖို့ဖြစ်ခြင်းနဲ့အချိန်ကိုသူတို့ရောက်သွားကြတာပေါ့
ဒီအချိန်နဲ့ပတ်သက်ပြီးတော့တာနာယုံကြီးဌာနကိုရောတာဂိရမြို့နယ်အုပ်ချုပ်ရေးမှူးရုံးကိုပါဆက်သွယ်ပြီးမှဖြေဆိုခြင်းမရှိပါဘူးဒါလိုမျိုးလမ်းမထွက်ဝိပူရာမျိုးမလုပ်ဖို့ရက်ွက်အတွင်းမှာကြီးညာခဲ့တယ်လို့ဒေသခံတူကတော့ပြောပါတယ် HRW ပြောခွင့်ရ Phil Robertson ကတော့ဒေသအာဏာပိုင်တွေရဲ့လုပ်ရက်ကိုပြည်ထောင်စုဌာနကဖြစ်စီအထွေထွေအုပ်ချုပ်ရေးဦးစီးဌာနကဖြစ်စီတားမြစ်ပေးဖို့တောင်းဆိုပါတယ
် Mosque and madrasas that have been forcibly shuttered
ဒီနေ့ထားတဲ့ဘလီတွေနဲ့ဘာသာရေးကျောင်းတွေကိုပြန်လည်ဖွင့်ပေးတင်ပါတယ်လွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်အရာဘာသာရေးဝိပူဆူတောင်းမှုတွေပေါ်မှာအရေးယူမယ်လို့ချင်းချောက်ဟန်တာတာမျိုးတွေမလုပ်တင်ပါဘူးလို့လဲဆိုကိုကိုယ်ယုံကြည်ခွင့်ဟာတကဘာလုံးကလေးစားလိုက်နာမယ်လူခွင့်တရားဖြစ်ပါတယ်။ဒါကြောင့်တော့ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့သိုးရင်စရာကောင်းတဲ့ဒီအခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာကိုကဘာကစောင့်ကြည့်နေတယ်လို့ပြောပါရစေ
။အလားတူအခြေအနေမျိုးကိုမိထီလာမျိုးမှာလည်းကြုံနေရတယ်လို့ဘာသာပေါင်းစုံချစ်ချည်လှူရှားသူကိုရှိုင်းကပြောပါတယ်။
ဟုတ်ကဲ့မိထီလာမှာကကြာတော့လေသူကအဲ့ဒီခါတိုင်းလိုပဲသူကဟိုမှာဒီခြံဝင်းထဲမှာပေါ့နော်အဲ့အိမ်ကြီးအိမ်မှာသူတို့လိုမျိုးစုပေါင်းပြီးတော့မှဝေ့ကြည့်ကြတယ်။အဲ့ဒီဝေ့ကြည့်တဲ့ဟာကိုသူရဲ့ဘက်ကနေပြီးတော့မှတားမြစ်တယ်အဲ့ဒါကိုသူတို့မန္တလေးတိုင်းကနေပြီးတော့ဆင်းပြီးတော့အဲ့ဒါကိုအကုန်လုံးကိုဒီညမှာဒီညဒီညကိုတစ်ခါတည်းအိမ်ညာအတိကျပေါ်ပြပြီးအိမ်ညာမှာဝိမတိရဆိုရဲစာထုတ်ပြီးတော့လက်မှတ်ထိုးခိုင်းနေတာ
သာဂီတာမြို့နယ်အတွင်းကမွတ်စလင်ဘာသာရေးကျောင်းနှစ်ကျောင်းမှာဝိပုစုတောင်းတာတွေလုပ်တယ်ဆိုပြီးတော့ဗုဒ္ဓဘာသာမျိုးသားကြီးအဖွဲ့အစုကတိုင်တန်းတာကြောင့်မြို့နယ်အာဏာပိုင်တွေကအဲ့ဒီကျောင်းနှစ်ကျောင်းကိုဧပြီလကုန်ပိုင်းကချိတ်ပိတ်ခဲ့တာပါမူလအဖြစ်တော့အဲ့ဒီကြောင်းတွေမှာစူဝေးဝိပုတာတွေလောက်ခွင့်မရှိဘူးလို့ကန့်ကွက်သူတွေကပြောပါတယ် HRW ကတော့လွတ်လပ်စွာဝိပုကိုကွက်ကွင်းဟာအခြေခံအခွင့်အရေးတရားဖြစ်တာမို့လို့ဒီချက်ကိုအကောက်အွယ်ပေးဖို့ဆိုပြီးတော့မြန်မာဆွေရကိုတိုက်တွန်းထားတာဖြစ်ပါတယ်ခင်ဗျာ
ကိုသားညိုပါရှင်အခုတော့မိုးလေဝသတရင်ဖဲလက်ရအောင်ပါမြန်မာနိုင်ငံတော်မှုတ်တုံလေးဆက်လက်အားကောင်းနေတဲ့အတွက်ရန်ကုန်အပါအဝင်ပြည်내နဲ့အတိုင်းအတော်များများမှာမိုးများပြီးရေကြီးရေရှမ်းဖြစ်နေတာကြောင့်မြေပြိုကျမှုအန္တရာယ်ကိုအထူးသတိထားကြဖို့မိုးလေဝသပညာရှင်ကသတိပေးလိုက်ပါတယ်ဒီအထက်ရန်ကုန်မြို့မှာတော့မိုးကြီးပြီးရေရှမ်းတဲ့တန်းအတော်စိုးစိုးဝါးဝါးခံလိုက်ရတာဟာစီကမ်းမဲ့အမိုက်စွန့်ပြစ်မှုတွေနဲ့စနစ်ကျတဲ့ရေစည်းရေလာစနစ်မရှိတာကြောင့်ဖြစ်တဲ့အတွက်စနစ်ကျတဲ့မြို့ပြစီမံကိန်းစနစ်ကိုရေရှည်စီမံကိန်းချပြီးတော့စနစ်တကျဆောင်ရွက်တင်တယ်လို့လည်းမြို့ပြပညာရှင်တွေကအကြံပြုပါတယ်အသေးစိတ်မဆုမုံကတင်ပြထားပါတယ
်ဟုတ်ပါတယ်မိုးလေဝသနဲ့ဇလားဗေဒဦးစီးဌာနရဲ့ထုတ်ပြန်ချက်အရကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတွေမှာမုတ်တုံလေအားကောင်းနေတဲ့အတွက်ရန်ကုန်တိုင်းပါဝင်မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းတော်တော်များများမှာမိုးသဲထန်စွာဇက်တိုက်ရွာသွန်းနိုင်ခြင်းရှိပါတယ်ဒီနှစ်ကတော့တနင်္ဂနွေလုံးအတိုင်းအတာနဲ့မုတ်တုံမိုးအတော်လေးအားကောင်းမဲ့နှစ်ဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာထွန်းလွင်က VOA မြန်မာပိုင်းကိုပြောပါတယ
်အခုမိုးတုံကလောလောဆယ်မှာတောင်ပိုင်းမှာအားကောင်းနေတာဒီတစ်ပတ်ကြာတော့သူအပေါ်ကိုပြန်တက်လာမယ်ဆိုတော့ဒီတစ်ပတ်လုံးကိုမြောက်ပိုင်းဆုံးကချင်းနောက်ကလွဲရင်တော့တပီလုံးမိုးရဖို့ရှိတယ်။နောက်ကျွန်လာတလာလုံးပေါ်ကမိုးရွာသွန်းမှုကလည်းဒီကချင်းနဲ့တနင်္လာရလွဲရင်တပီလုံးကရွာသွန်းမြဲတဲ့ပုံပဲ။ဒီနေ့ကမိုးကောင်းမဲ့နေ့လို့ဖြေထွက်နေကြဗျာ။နော်ကျွန်လာဇူလိုင်လဩဂုတ်လစက်တင်ဘာလပမာလုံးတော့မိုးမိုးလည်းမွန်းအောင်သုံးခုလုံးကရွာသွန်းမြဲတဲ့ပုံမဲ့လို့ဖြေထွက်တဲ့ဒီနေ့ကတော့မိုးကောင်းပြီးတော့ရေကြီးတဲ့အနေကိုတော့တော်တော်တတိထားမဲ့နေ့လို့ကျွန်တော်ပြောချင်ပါတယ
်။အခုလိုမုတ်တုံမိုးတီးထန်စွာရွာသွန်းမှုတွေကြောင့်ရေကြီးရေရှမ်းတာမြေပြိုကျမှုအန္တရာယ်တွေကိုအထူးသတိထားရမယ်လို့ဦးထွန်းလွင်ကသတိပေးပြောဆိုပါရယ်
နိုင်ငံလုံးမှာမိုးကသူ့ဒေတာအလိုက်အတိအကျရှိတဲ့ normal တွေနဲ့ကြော်မဲလို့အဖြေထွက်ပြပါတယ်ချင်းတို့ကျွန်တော်တို့ရှမ်းတို့ကချင်းတို့စကိုင်းတဲ့ဒေတာတွေကအစဉ်လာရမြေပြိုတတ်တဲ့သဘာဝရှိတော့အဲ့ဒီဒေတာမှာနေတိုင်းတဲ့လူတွေကမိုးလေဝသတင်းကိုနားဆွင့်ပြီးတော့ဒါတောင်ကြားချောင်းရည်ရဲ့မြေပြိုတာရဲ့အနေပိုင်းမှာဆိုရင်ရေဖုံးမှန်းတာရဲ့ဒါတွေတတိထားဖို့လိုပါတယ်ခြုံပြောရရင်တော့ဒီမိုးတွင်တင်းလုံးရှိချောင်းသဘာဝဘေးရန်နဲ့နံပါတ်1ဥသာဘေးကတော့ရေကြီးတဲ့အန္တရာယ်ပါပဲနံပါတ်2ကတော့မြေပြိုတာနဲ့ ကျောင်းကျောင်းကြီးကြောင်းအနေနဲ့ရင်းမြုပ်တာဒါကိုကျွန်တော်တို့ထူးကြည့်ရပါလိမ့်မယ
်။ရန်ကုန်မြို့မှာတော့တနင်္ဂနွေနေ့တုန်းကမိုးသီးထန်စွာရွာသွန်းမှုကြောင့်မြို့နေရတော်တော်များများမှာမကြုံစဘူးရေကြီးရေရှမ်းတဲ့ဒဏ်ကိုဆူဆူဝါးဝါးခံလိုက်ရပါတယ်။ဒီလိုဆိုးဝါးတဲ့ရေကြီးရေရှမ်းတာမျိုးမဖြစ်အောင်ခင်မီစနစ်ကြတဲ့မြို့ပြစီမံကိန်းစနစ်ကိုရေရှည်စီမံကိန်းချပြီးတော့တက်ဆိုင်တဲ့တာဝန်ရှိသူတွေအနေနဲ့စနစ်တကျဆောင်ရွက်တဲ့လို့လည်းမြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လက်ကအကြံပြုပါတယ်။
ကျွန်တော်တို့ကဘာလုပ်ပြင်မလဲလို့ပြောလို့ရှိရင်ဒီကိစ္စကြီးကနော်အခုနှစ်ပေါင်းများစွာပေါ့နော်လွတ်လပ်ရပြီးကလေးကကိုပဲကျွန်တော်တို့ကတိတိကျကျအဲ့လိုရေမြောင်းနေနဲ့ဗာနဲ့ခေါ်ပဲစနစ်ဆိုတာစီမံကိန်းနေစနစ်ဒီဆက်မရှိခဲ့ဘူးခင်ဗျာရေရှည်အားဖြင့်ကျွန်တော်တို့ဒီတစ်မျိုးလုံးကိုစီမံကိန်းချပြီးတော့နော်ဒီမျိုးကိုအခုလက်ရှိအခြေအနေဘယ်လိုရှိသလဲနောက်ဘယ်ဘက်ကိုတိုးချက်ကြမလဲတိုးချက်လာလို့ရှိရင်အဲ့ဒီအခြေအနေကဘယ်လိုရှိမလဲအဲ့အရင်နဲ့ပေါင်းပြီးတော့ရေပေးစနစ်တီရေမြောင်းစနစ်တီမိန်လာစနစ်တီလျှက်စစနစ်တီကိုရေရှည်စီမံကိန်းကြီးရေးဆွဲဖို့လိုအပ်နေတယ်။အဲ့လိုမလုပ်ဘဲနဲ့အခုကဟာဟိုကရေကြီးလို့ဒီကနေပိတ်လိုက်တယ်ဒီကရေကြီးလို့ဟိုကနေပိတ်လိုက်တယ်ဆိုရင်တော့ဘာဖြစ်မလဲဆိုရင်တနေရာမှာတချို့မြို့နယ်တွေမှာဟိုကပိတ်ဒီကပိတ်ပိတ်လို့နည်းနည်းလေးတက်တာလာတာရှိရှိရှိနေတခြားမျိုးတွေဒီမှာပူပြီးတိုးလာတာလို့ပူပြီးစိုးသွားတာလို့ဖြစ်နေတယ်။အဲ့တော့ဒီမျိုးပြစီမံကိန်းနဲ့လည်းတွဲပြီးတော့တခါတည်းမိန်းလာစီမံကိန်းရေပေးစီမံကိန်းလျှက်စစ်စီမံကိန်းလမ်းပတ်ဆက်သွယ်ရေးတည်ပို့ဆောင်ရေးအဲ့လိုပေါင်းပြီးတော့ကျွန်တော်တို့ခေါ်တာတော့ comprehensive planning လို့ခေါ်တာ best of စီမံကိန်းပေါ့နော်။အဲ့ဒီလိုလုပ်ကြလို့ရှိရင်တော့အခုချက်ချင်းကြီးမှလို့မဟုတ်လို့တော့မရဘူးနဲ့။နောက်9နှစ်10နှစ်လောက်ဆိုရင်တော့ဒီလိုရေးကောင်းတဲ့ပေါ်ရင်တော့တက်တာလာလေးဖြစ်ကြလိမ့်မယ်လို့ဒီလိုပဲပြောမယ
်။မနေ့တနင်္ဂနွေနေ့တော့ကရန်ကုန်မြို့တွင်ကားလမ်းမတွေပေါ်မှာရေရှမ်းခဲ့တဲ့အဖြစ်တွေကြောင့်ခီးသွွားပြည်သူတွေရန်ကုန်မြို့ကနေခီးသွွားလာရင်အတော်လေးအခက်အခဲဖြစ်ခဲ့ရတဲ့အခြေအနေကိုလည်းရန်ကုန်မြို့ကတူဖြစ်တဲ့မတ်ဤဆွေမြတ်ကအခုလိုပြောပြပါဗျာ
။နေ့ရမိုးအကုန်လုံးရွာလိုက်တဲ့အခါကျတော့အစုပြီးရွာလိုက်တော့ဖြစ်သွားတဲ့သဘောမျိုးပေါ့။အဲ့တော့အဓိကမြောင်းနေအမိုက်မြောင်းနေတဲ့မှာအမိုက်တွေပိတ်တာနေပြီးတော့စပြီးတော့ဒီမြောင်းနေစနစ်ကြောင့်မထိမ့်သိမ့်တဲ့အခါကျတော့မြောင်းနေပိတ်ပြီးတော့ရေရှမ်းတက်လာပါပြီးတော့မနေ့ကတော့ဒီကလည်းတက်တဲ့အဲ့ဒီဟာနဲ့တိုက်ဆိုင်ရောတော့အကုန်လုံးချန်တက်သွားပြီ။ဒါပေမဲ့ဒီနေ့မနေ့တော့အကုန်ကြီးပြန်ကြသွားပြီ
။မိုးလေဝသနဲ့ဇလားဗေဒဦးစီးဌာနရဲ့အချိန်နဲ့တပြေးညီထုတ်ပြန်ချက်တွေအရကတော့ရန်ကုန်မြို့နဲ့အနီးတစ်ဝိုက်မှာမိုးသီးထန်စွာထစ်ချုံရွာနိုင်ပြီးရွာရံရုံပြည့်ဖြစ်ပါတယ်။အလားတူမန္တလေးနဲ့နေပြည်တော်အနီးတစ်ဝိုက်တွေမှာလည်းနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပြီးရွာရံရုံပြည့်ပါတယ်။နောက်ဒီမိုးလေဝသရဲ့နောက်နှစ်ရက်အထိခန့်မှန်းချက်ကတော့ပဲခူးအေယာဝတီရန်ကုန်တနင်္သာရီမွန်ပြည်နယ်ရခိုင်ပြည်နယ်ကယားနယ်ကရင်ပြည်နယ်စကိုင်းတိုင်းမကွေးနေပြည်တော်မန္တလေးချင်းနဲ့ရှမ်းပြည်နယ်တွေမှာမိုးထစ်ချုံရွာနိုင်ပြီးနေရာကွက်ပြီးမိုးကြီးနိုင်တယ်လို့ရွာရံရုံပြည့်ဖြစ်တယ်လို့လည်းဆိုထားပါတယ်ရှင်
မဆမွန်တင်ပြတော့တာပါအခုတော့အမေရိကန်အစိုးရရဲ့ H1B ဗီဇာသတင်းတင်ဆက်သွားပါမယ်နိုင်ငံခြားကကြွန့်ကျင်လုပ်သားတွေကိုခေါ်ယူတဲ့ H1B ဗီဇာဟာအမေရိကန်ပြည်ထောင်စုအတွင်းတခြားနိုင်ငံကအဆင့်မြင့်နည်းပညာကြွန့်ကျင်သူတွေလာရောက်အလုပ်လုပ်ကိုင်နိုင်ဖို့အတွက်ဖန်တီးပေးထားတဲ့အစီအစဉ်တစ်ခုဖြစ်ပါတယ်ဒီအစီအစဉ်ဟာအဆင့်မြင့်နည်းပညာစမ်းသစ်တီထွင်မှုရှိတဲ့ Silicon Valley အတွက်အချိန်အတော်ကြာကလေးကအကျိုးပြုလာခဲ့တာပါဒါပေမဲ့ဒီအစီအစဉ်ကိုပြန်လည်သုံးသပ်မယ်လို့သမ္မတ Trump အစိုးရကပြောပါတယ်။ဒါနဲ့ပတ်သက်ပြီး VOA ဌာနအသစ်တစ်ခုစတင်ဖွင့်လှစ်တဲ့နေရာလည်းဖြစ်တဲ့ Silicon Valley မှာစွန့်ဦးတီထွင်လုပ်ငန်းတွေအပေါ်တက်ရောက်မှုအလားအလာတွေကို VOA သတင်းထောက်ချူဘူးကသတင်းပေးပို့ထားပါတယ်။ရှားဖောင်ကပြောပြပေးပါမယ်ရှင်
။ California ပြည်နယ်ဟာ Google, Facebook နဲ့တခြားစွန့်ဦးတီထွင်လုပ်ငန်းတွေအပြင်အဆင့်မြင့်နည်းပညာလုပ်ငန်းတွေတည်ရှိတဲ့နေရာတစ်ခုဖြစ်ပါတယ်။ကျွမ်းကျင်လုပ်သားတွေအတွက်သူတို့တွေအားလုံးကနိုင်ငံခြားကကျွမ်းကျင်လုပ်သားတွေကိုခေါ်ယူတဲ့ H1B visa ပေါ်မိခိုနေကြရတာဖြစ်တဲ့အတွက်တရုတ်၊အိန္ဒိယ၊အီရန်နဲ့တခြားနိုင်ငံတွေကလာတဲ့လူတွေကအဲ့ဒီမှာလာပြီးနေထိုင်လုပ်လုပ်ကြကြတာဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်အစောပိုင်းကနိုင်ငံခြားကကျွမ်းကျင်လုပ်သားခေါ်ယူတဲ့အစီအစဉ်ကိုပြန်လည်သုံးသပ်ဖို့တောင်းဆိုတဲ့သမ္မတရဲ့အမိန့်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးခဲ့တဲ့အတွက်ဒီ H1B visa ရဲ့အနာဂတ်ဟာမသေးကြမရေရာဖြစ်လာရပါတယ်။ဇွန်လ၁ရက်နေ့ကပြုလုပ်တဲ့ VOA American အသံရဲ့ရုံးသစ်ဖွင့်ပွဲမှာဒီအကြောင်းနဲ့ပတ်သက်လို့မေးခဲ့ကြပါတယ်။တခြားနိုင်ငံကလာရောက်အခြေကျအလုပ်လုပ်ကြတဲ့လူမှုအတိုင်းအဝန်းရဲ့ပါဝင်ဆောင်ရွက်မှုတွေဟာလွန်စွာတန်ဖိုးရှိတယ်လို့ Silicon Valley ကိုကြေညာပြုတဲ့ Democratic အထက်လွှတ်တော်မှရိုခန္နာကပြောပါတယ်
။ We want to be challenged. People from different cultures come, they challenge, they see things differently.
ကျွန်တော်တို့ဟာစိန်ခေါ်မှုတွေကိုသဘောကျတယ်။ငြင်းချမှုမတူညီကြတဲ့လူတွေကဒီမှာလာပြီးသူတို့ရဲ့အရေးချင်းတွေကိုဆန့်သက်ကြတယ်။သူတို့မှာကွဲပြားခြားနားတဲ့အမြင်တွေရှိတဲ့အတွက်စမ်းသစ်တီထွင်ဖန်တီးမှုတွေစီကိုဦးတည်နေတာဖြစ်ပါတယ်။ ဒါတွေဟာဆက်ဆက်မှုရှိတယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်မို့အီချင်းရှိကြတဲ့စုံဦးတီထွင်သူတွေဟာတရုတ်ဘရာဇီးနဲ့အိန္ဒိယနိုင်ငံမှာတီထွင်ပြုလုပ်မှုတွေလုပ်မဲ့အစားသူတို့ရဲ့ကုမ္ပဏီတွေကိုဒီမှာလာဖွင့်ပြီးနေထိုင်လုပ်ကိုင်လို့ရဖို့အတွက်တည်ကြအောင်ကျွန်တော်တို့လုပ်ပေးချင်တာပါ။မတူညီတဲ့ကဏ္ဍတွေကအစွမ်းအစရှိတဲ့လူတွေအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းအလုပ်ကိုင်တွေဖန်တီးပေးနိုင်အောင်ကျွန်တော်တို့လိုလားတာဖြစ်ပါတယ
်လက်ရှိမှာအမေရိကန်ပြည်ထောင်စုအတွင်း H1B ဗီဇာနဲ့နေထိုင်ကြတဲ့နိုင်ငံခြားသား635,000ရှိမယ်လို့ခန့်မှန်းထားပါတယ်ဒီဗီဇာကိုအစ်မြင့်နည်းပညာကုမ္ပဏီတွေအတွက်ချပေးထားတာဖြစ်ပါတယ်ဝေဖန်ရေးသမား Norman Matloff ဟာ H1B ဗီဇာအစီအစဉ်ကိုစောင့်ကြည့်လာခဲ့တာလွန်ခဲ့တဲ့နှစ်ပေါင်း25နှစ်ကဖြစ်ပါတယ်သူကအခုလိုပြောပါတယ်
H1B is a really troubled program.
H1B visa ဟာမျှတမှုရှိသလိုဇီနုံသက်တာတဲ့အလုပ်သမားတွေကိုခေါ်ယူခန့်အပ်ဖို့ရည်ရွယ်တဲ့စိတ်ပျက်စရာအစီအစဉ်တစ်ခုပါ။ပြဿနာတစ်ခုကအလုပ်သမားတွေကိုဘယ်ကုန်းမှရွှေ့ပြောင်းလို့မရပါဘူး။သူတို့ကိုခန့်လိုက်ပြီးဆိုတာနဲ့အဲ့ဒီမှာပိတ်မိနေတော့တာပဲ။ဒီအတွက်အလုပ်သမားတွေကအလုပ်ရှင်တွေပေါ်မှာအခွင့်အရေးယူကြပါတယ
်။ဒီအစီအစဉ်ဟာအရေးအချင်းတူညီစွာရှိကြတဲ့အမေရိကန်ပြည်သူတွေစီကအလုပ်တွေကိုလူယူသွားကြတယ်လို့လည်း Matloff ကပြောပါတယ်။အီရန်နိုင်ငံကနေအမေရိကန်ပြည်ထောင်စုထဲကိုအသက်18နှစ်အရွယ်ကလေးကပြောင်းရွှေ့အခြေကျနေထိုင်လာတဲ့စွန့်ဦးတီထွင်လုပ်ငန်းရှင်ကာမရန်အီလာဟိုင်ယန်ကတော့ဒီအစီအစဉ်ကိုဆက်လက်ထားရှိသင့်ပြီးတခြားနိုင်ငံကအစွမ်းအစရှိတဲ့လူတွေကိုအမေရိကန်မှာလာရောက်နေထိုင်ဖို့တွန်းအားပေးသင့်တယ်လို့ပြောပါတယ
် The way you see many people from different countries with different religions
ကွဲပြားတဲ့တိုင်းပြည်တွေကလာပြီးကွဲပြားတဲ့ဘာသာရေးနဲ့မတူညီတဲ့တိုင်းရင်းသားတွေဆီလီကွန်ဗယ်လီမှာလာပြီးအတူတကွာအလုပ်လုပ်ကြကြတာကိုတွေ့ရမှာပါဒါဟာလူသားတွေရဲ့အနာဂတ်အတွက်ပြည့်စုံတဲ့ဆံပြတစ်ခုဖြစ်တယ်လို့ကျွန်တော်ယုံကြည်တဲ့အကြောင်းအီလာဟိုင်ယန်ကပြောသွားတာဖြစ်ပါတယ်။သမ္မတထရမ့်ရဲ့အမေအရပြင်ဆင်ဖို့လိုတဲ့စည်းကမ်းချက်တွေဖြစ်တဲ့ H1B ဗီဇာဟာအကျွမ်းကျင်ဆုံးနဲ့လစာအမြင့်ဆုံးရှောက်လွှာရှင်တွေတက်တာဖြစ်တဲ့အတွက်အမေရိကန်နိုင်ငံသားအလုပ်သမားတွေရဲ့နေရာကိုအစားထိုးဖို့အတွက်အသုံးပြုနေတာမဟုတ်ပါဘူးရှင်
။ရှားဖောင်တင်ပြတော့တာပါ။အခုတော့ကြားမရေးဆိုင်ရာဆောင်းပါးတစ်ပုဒ်ဆက်ပါမယ်။လူတွေကိုဒုက္ခပေးကြတဲ့ခြင်တွေအကိုက်ခံရရင်အရေးပြားတွေရာရန်ဇေယုံတွေမကပဲအဲ့ဒီခြင်တွေဟာအသက်အန္တရာယ်ကိုပါချိန်ချောက်တဲ့ယောဂါပိုးမွားတွေဖြစ်တဲ့ငှက်ဖျားစီကားနဲ့အသဝါယောဂါပိုးတွေကိုလည်းတည်ဆောင်နိုင်ကြပါတယ်။ဒါကြောင့်အနာဂတ်မှာဒီယောဂါပိုးမွားတွေဆက်ပြန့်ပွားလို့မရအောင်ရပ်တန့်နိုင်မဲ့နည်းလမ်းတွေဖြစ်ကောင်းဖြစ်လာနိုင်တဲ့ခြင်တွေရွေ့ရှားပြန့်တန်းတဲ့ပုံစံကိုသူတည်တဲ့ပညာရှင်တွေကလေ့လာနေကြပါတယ်။ VOA သတင်းထောက် Deborah Block ပေးပို့ထားတဲ့သတင်းကိုဆက်ပြီးတင်ပြလိုက်ပါတယ်။ချင်းတွေဟာသင်းငယ်လာတဲ့တောင်ပန်တွေနဲ့အဝေးကြီးကိုပြန်တန်းနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့အခုတော့ဗြိတိန်နဲ့ဂျပန်နိုင်ငံကသိပ္ပံပညာရှင်တစုကအစင်မြင့်ဤပညာသုံးကင်မရာတွေကွန်ပျူတာနဲ့ခွဲခြမ်းစိတ်ဖြာပြီးတော့လေထုထဲကသစဉ်ချင်းတွေဘလို့ယောဂပြန်ပွားစေသလဲဆိုတာကိုလေ့လာနေပါတယ်။ချင်းတွေရဲ့တောင်ပန်ခတ်ပုံကိုပုံရိပ်ဖန်ယူရမှာချင်းရဲ့နမောင်းတဲ့ခြေလက်တွေကမြင်ကွင်းကိုကွယ်နေတဲ့အတွက် Oxford တက္ကသိုလ်ကသုတေသနပညာရှင်တွေဤပညာဆိုင်ရာအခက်တွေ့နေကြပါတယ်။တစက္ကန့်ကိုပုံရိပ်ပေါင်း1000ရယူနိုင်တဲ့အစစ်မြင့်ကင်မရာရှိလုံးတပ်ဆင်ထားပါတယ်။ Oxford တက္ကသိုလ်ကသုတေသနပညာရှင် Simon Walker ကအခုလိုပြောပါတယ်
။ So normally to record an insect you need
ချင်းနှကောင်ကိုရိုက်ဖို့အနည်းဆုံးကင်မရာနှလုံးတော့လိုပါတယ်။များလေကောင်းနေပါ။ကင်မရာနှလုံးနဲ့ဆိုတော့ချင်းကိုကြိုက်တဲ့တောင်းကနေဓာတ်ပုံရိုက်ပြီး 3D နီးပညာနဲ့တွက်ချက်ကြည့်လို့ရပါတယ်။ဒါပေမဲ့ချင်းရဲ့နှမောင်းနဲ့ခြေလက်တွေကွယ်နေတာကြောင့်သူ့ရဲ့တောင်ပန်လှရှားပုံကိုတောင်ပေါင်းစုံကရှင်းရှင်းလင်းလင်းအသေးချာရိုက်ယူနိုင်ဖို့ကင်မရာရှိလုံးသုံးဖို့ဖြစ်လာတာပါ။
ဒီကင်မရာတွေကြောင့်ချင်းတကောင်တစ်စက္ကန့်မှာကြိမ်800တောင်ပန်ခတ်တာကိုသိပ္ပံပညာရှင်တွေတွေ့ရှိလိုက်တာပါအရွယ်ရူတခြားအင်းဆက်ပိုးမွားတွေထက်၄ကြိမ်ပိုမြင့်တာလည်းဖြစ်ပါတယ်ဆာမွန်ဘောကာကပဲအခုလိုဆက်ပြောပါတယ
် So mosquitoes use 3 aerodynamic tricks in order to support their body weight
ချင်းတွေဟာသူတို့ခန္ဓာကိုယ်၄ကြိမ်ကိုထိန်းထားနိုင်ဖို့လေခွင်းအား၃မျိုးသုံးပါတယ်ဟောဒီပထမဆုံးလေဝဲကိုအသုံးပြုတဲ့ပုံစံကအင်းဆက်အာလိုနီဘာအသုံးပြုတဲ့နီးပါဒါပေမဲ့ချင်းတွေကဒီနီးကိုတကယ်တော့တိတ်မသုံးပါဘူး။ကြံတဲ့နီးနှမျိုးကတော့လေလောပြိုင်ပွဲကလှော်ရက်ခန်းနီးနဲ့ဆင်းပြီးကြံတစ်မျိုးကတော့တောင်ပန်ရင်ကိုဗဟုပြုပြီးဒရွတ်ဆွဲခတ်တဲ့နီးပါ။ဒီနီးနှမျိုးစလုံးကိုသုံးပြီးချင်းတွေကတောင်ပန်ကိုအတိအကျလှဲပြီးတော့ညင်ညင်သာသာပြန်တာပါ
။ဒီနီးလန်းတွေကနေတိတ်ကိုသိငဲတဲ့ပြန်တန်းပစ္စည်းလေးတွေဆန်းသစ်တီထွင်ဖို့တွန်းအားတွေဖြစ်လာစေလိမ့်မယ်လို့သိပ္ပံပညာရှင်တွေကယုံကြည်မျှော်လင့်နေပါတယ်။ဆမွန်ဘောကာကအခုလိုပြောပါတယ
်။ And any of these small drones you can buy which are normally quadcopters They work really well.
ဝယ်လို့ရသမျှဘယ်လို drone ယာဉ်ငယ်လေးတွေမဆိုအတွင်းပိုင်းမှာပြန်ရင်ကောင်းကောင်းအလုပ်ဖြစ်ပါတယ်။ဒါပေမဲ့ drone တွေကိုလဟာပြင်းနဲ့မောင်းတဲ့အခါလေပြင်းလေးတက်ရင်ဒါမှမဟုတ်လေလေပြင်းတက်ရင်ထိန်းရသိပ်ခတ်တတ်တယ်လို့ကောင်းငင်တွေကလည်းပြုတ်ကျလာနိုင်ပါတယ်။အင်းဆက်ပိုးတွေကတော့အတော်ပြင်းတဲ့လေတိုက်ချိန်မျိုးမှာတော့ကောင်းကောင်းပြန်နိုင်ပါတယ်။ဒါကြောင့်သူတို့ဘယ်လိုလှုပ်ရှားသလဲဆိုတာနားလည်ရင်ကျွန်တော်တို့အနာဂတ်အတွက်သိပ်ကိုအကျိုးများစေမှာပါ။
ဒါပေမဲ့ပိုအရေးကြီးတာကခြင်တွေဘလို့ပြန်တန်းတယ်လဲဆိုတာကိုနားလည်ရင်အနာဂတ်မှာယောဂပုံမော်တွေပြန်မောခြင်းမရှိအောင်ထိန်းထားနိုင်မယ့်နည်းလမ်းတွေတွေ့ကောင်းတွေ့မယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ရှင်
VOA American အတန်းရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line 2 meter 24 25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line 2 meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့ဂျွန်လ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို line 2 meter 25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါဒီကနေ့ညဖက်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အမှုပညာလောကကသတင်းတွေကိုစူးစီးထားတဲ့တက်တန့်ရောင်သတင်းလောအစီအစဉ်တွေကိုနားဆင်ကြမှာပါဒါအပြင်ဒီကနေ့ညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့
ဒီသမိုင်းကိုကြည့်မယ်ဆိုရင်တိုင်းသားတွေရဲ့ကံကနာဟာချက်ချကြတဲ့ညားကနေပေါင်းဝင်ပါတယ်။တိုင်းသားဒေသတွေမှာဖြစ်ပေါ်နေခဲ့တဲ့
ရန်ကုန်မြို့ကကိုဇော်မြတ်လင်းရဲ့ခံယူချက်တွေကိုလည်းသူယုံကြည်ရအစီအစဉ်မှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။တရုတ်နိုင်ငံကဦးဆောင်တည်ဆောက်မဲ့ One Belt One Road လို့ခေါ်တဲ့ခေတ်သစ်ပိုလမစီမံကိန်းကြီးမှာပါဝင်ဖို့မြန်မာနိုင်ငံကမူအားဖြင့်သဘောတူထားပြီးဖြစ်ပါတယ်။ဒါပေမဲ့စီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးနယ်စပ်စီးပွားရေးပူးပေါင်းဆောင်ရွက်မှုစုံတည်ထောင်ရေးစီးပွားရေးပိုလမရပ်ဝန်းတစ်ခုနဲ့27ရာစုရေချောင်းဆိုင်ရာပိုလမရပ်ဝန်းတစ်ခုစတင်ချင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးကျန်းမာရေးကဏ္ဍပူးပေါင်းဆောင်ရွက်ရေးငလင်အလွန်ပကံရှိသမိုင်းဝင်အဆောက်အုံများပြုပြင်ထိန်းသိမ်းကောက်ွယ်ဆောင်ရှောက်ရေးစတဲ့နားလည်မှုစာချွန်လွှား၅ခုကိုလည်းလက်မှတ်ရေးထိုးပြီးဖြစ်ပါတယ်။ဒီစီမံကိန်းမှာပါဝင်ခြင်းအပြင်မြန်မာနိုင်ငံအတွက်ရရှိလာမဲ့ကောင်းကျိုးဆိုးကျိုးတွေအကြောင်းစီဝဲပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မင်္ဂလာမြန်မာအုပ်ချုပ်မှုဒါရိုက်တာဒေါက်တာဖုံးဝင်းကိုဆက်သွယ်မေးမြန်းပြီးတော့အပိုင်းနှစ်အဖြစ်နဲ့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရရှင်။
စီမံကိန်းကြီးပေါ်လာခြင်းအပြင်ကမြန်မာနိုင်ငံစီးပွားရေးအများဆုံးဖွံ့ဖြိုးတိုးတက်အောင်ဒီပိုလာမစီမံကိန်းကြီးကအထောက်အကူပြုစေမယ်လို့ယူဆမိသလား
။အဲကျွန်တော်ကတော့ယူဆမိတယ်။အဲလောလောဆယ်မှာဒီပိုလာမစီမံကိန်းကြီးကကျွန်တော်တို့မပါလို့မဖြစ်ဘူး။ပါဖို့ပါရမယ်။အဲအကြောင်းရင်းအမျိုးစုံကြောင့်ပေါ့လေ။ဥပမာအကြောင်းရင်းတစ်ခုကတော့ဒီအနောက်နိုင်ငံတို့ဒီအမေရိကန်တို့ကဥဆောင်တဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကကျွန်တော်တို့ဒီ infrastructure ပေါ့လေခေါ်တဲ့ဒီအခြေခံအဆောက်အဦတွေပေါ့အဲ့ဒါတွေကိုတိဆောက်တဲ့အထဲမှာသူတို့တော်တော်လေးကိုထောက်ပံ့တာနှဲသွားပြီးတော့သူတို့က software ပေါ့လေဒီလူသားအရင်းမြစ်ဖွံ့ဖြိုးရေးဆိုတဲ့ပုံစံမျိုးစနစ်ဒီ system ပေါ့လေစနစ်တစ်ခုဖွံ့ဖြိုးရေးဆိုတဲ့ပုံစံမျိုးကိုပဲပေးတာများပြီးတော့ဒီအခြေခံအဆောက်အဦတိဆောက်ရေးကိုမပေးသလောက်သူတို့ကအဲဒီအနောက်နိုင်ငံတွေကလုပ်နေတာတွေ့တယ်ဆိုကျွန်တော်တို့နိုင်ငံရဲ့လိုအပ်ချက်ကလည်းခုနပြောသလိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုရင်အခြေခံအဆောက်အဦဖွံ့ဖြိုးတိုးတက်မှုကမရှိမဖြစ်လိုအပ်တယ်။ဒါကြောင့်မလို့ကျွန်တော်တို့ကအခုရနိုင်တဲ့အကူအညီကတော့ဒီကမ္ဘာပံတို့ GDP တို့ကနေပြီးတဲ့အဲချင်းငွေနည်းနည်းပါးပါးလောက်ကပဲကျွန်တော်တို့ကအဲ့လောက်နဲ့ပဲလုပ်နေရတာဆိုတော့အင်းနဲ့အားနဲ့လုပ်ဖို့ကတော့ဒီလိုစီမံကိန်းမျိုးမှာပါဝင်ဆောင်ရွက်မှာပဲအင်းနဲ့အားနဲ့ရမယ်။ဒါကြောင့်မလို့ကျွန်တော်တို့ပါမယ်အခြေအနေရောက်သွားတာပေါ့လေ။ဆိုတော့အဲ့လိုရောက်တဲ့အခါမှာဒီသကံတွေကောကျွန်တော်နိုင်ငံရောအကျိုးရှိဖို့ကတော့ကျွန်တော်ထင်နေအဆင့်3ဆင့်လောက်မှာကျွန်တော်တို့ပူးပေါင်းဆောင်ရွက်လာနိုင်မယ်လို့ထင်နေ။ပထမအရေးကြီးဆုံးအချက်ကတော့ခုနကကျွန်တော်ပြောတဲ့ပြည်သူချင်းချင်းပူးပေါင်းပါဝင်ဆောင်ရွက်မှုပေါ့လေ။ဆိုတော့ကျွန်တော်မြန်မာနိုင်ငံပြည်သူတွေအသိဉာဏ်ဖွံ့ဖြိုးလာအောင်စီးနေကမ်းနဲ့ကျွန်တော်တို့ကတောင်းဆိုတတ်အောင်က ကျွန်တော်တို့ဒီပတ်ဝန်းကျင်ကိုထိန်းသိမ်းတတ်အောင်ညီချင်းမှုကိုထိန်းသိမ်းတတ်အောင်ဒါတွေကိုကျွန်တော်တို့ဟိုအသိပညာပေးတာတွေလုပ်ရမယ်သူတို့ရဲ့လူလားချက်တွေကိုကျွန်တော်တို့သက်ဆိုင်ရာအဆိုရတွေကနေပြီးတော့လိုက်နာအောင်ကျွန်တော်တို့လုပ်ရမယ်ဒါကအလုပ်တစ်ခုပေါ့လေအဆင့်တစ်ခုပေါ့နောက်တစ်ခုကကျွန်တော်တို့အဆိုရအချင်းချင်းထိတွေ့ဆက်ဆံပြီးတော့စီမံကိန်းတွေလုပ်တဲ့နေရာမှာကျွန်တော်ကနေဝင်ပြီးတော့အဲဂျာကနေပြီးတော့ဒီလိုအချက်တွေကိုကျွန်တော်တို့ပြောပြနိုင်ရမယ်လိုအပ်လာလို့ရှိရင်ကျွန်တော်ကထိန်းကြောင်းပြီးတဲ့သဘောမျိုးကျွန်တော်တို့ကဒီကောင်းတဲ့လာရဘက်ကိုညွှေ့သွားအောင်လို့ကျွန်တော်တို့ဝိုင်းတွန်းပြီးတဲ့သဘောမျိုးလုပ်ရမယ်တတိယနည်းကတော့ဒီမှာဒီအစိုးရအချင်းချင်းပူးပေါင်းဆောင်ပါဝင်ဆောင်ရွက်တာမဟုတ်ဘဲနဲ့ဒီကမ္ဘာကူလသမဂ္ဂလို့အဖွဲ့အစည်းမျိုးကြီးဒီကမ္ဘာပေါ်မှာနိုင်ငံတကာမှာဒါထင်ရှားကျော်စောပြီးတော့ဟိုယုံကြည်ရတော့တဲ့အဖွဲ့အစည်းတွေကိုနဲ့ကျွန်တော်တို့ကပါဝင်ပူးပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်တိုက်တွန်းရမယ်အဲ့လိုအဖွဲ့တွေဒါပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်အဆင်ပြေမယ်ဒါပါဝင်ခြင်းထိန်းသိမ်းရေးအဖွဲ့တွေနဲ့ကျွန်တော်ကပါဝင်ပူးပေါင်းဆောင်ရွက်ပြီးတော့ထိန်းကြောင်းပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့စီမံကိန်းတွေရဲ့အခြေအတွေးကောင်းမွန်ပြီးတော့အောင်မြင်မှုတွေရမယ်လို့ထင်တယ
်တစ်ဖက်က flip side ကိုပြန်ကြည့်ကြည့်တာပေါ့နော်ဥပမာဒါမပါဘူးဆိုရင်ရောမြန်မာနိုင်ငံအတွက်ဘာဖြစ်သွားမလဲမပါလို့ရောမဖြစ်ဘူးလားပေါ့နော်မေဟိုဒါမေးစရာရှိလာတဲ့ဟိုတချို့မေးလာတဲ့ကိစ္စပေါ့ဆိုတော့ဘာဖြစ်လို့လဲဆိုတော့ဟိုမြန်မာနိုင်ငံမှာစောစောပြောသလိုအသိပညာပိုင်းဆိုင်ရာနည်းအားနည်းတဲ့အရာတွေရှိနေတဲ့အခါကြတော့တစ်ဖက်ကဟိုသူတို့ကတော့ဒီသူတို့စီမံကိန်းကြီးအကောင့်ထဲပေါ်ရေးအတွက်ကတော့လုံမှမှန်မိမယ်လေသူတို့အကျိုးများရှိအောင်လဲသူတို့ကစဉ်းစားမှာပဲလေအဲ့တော့ဟိုမတိလို့အနေခံလဲရတာအညာခံလဲရတာမျိုးဟိုမခံမဖြစ်နိုင်ဘူးလားမပိုင်ရောဘာဖြစ်မလဲဆိုတော့အဲ့လိုမျိုးမြင်တဲ့လူတွေအတွက်ကတော့ဘယ်လိုများပြောစရာရှိမလဲ
ဒီမပါရင်တော့ကျွန်တော်တို့ကောင်းတာကတော့လက်ရှိပုံစံတိုင်းလေးကျွန်တော်တို့ကနေငယ်လေးနေနေမှာပေါ့နော်ဆိုတော့ပါလိုက်လို့ရှိရင်တော့ကျွန်တော်တို့ကောင်းတာတွေလည်းအများကြီးဖြစ်နိုင်တယ်လို့ဆိုတာတွေလည်းအဲပါငါနိုင်တယ်ဆိုတော့အဲ့တော့ကျွန်တော်တို့ကပြန်ပြီးကြည့်လိုက်မယ်ဆိုရင်1960ခုနှစ်လောက်ကလိုမျိုးပေါ့လေကျွန်တော်တို့မြန်မာနိုင်ငံကဒီရှေ့တောင်အာရှမှာပထမနေရာကိုယူထားတဲ့နိုင်ငံဖြစ်တယ်။ကမ္ဘာအနေနဲ့ကြည့်လိုက်လို့ရှိရင်လည်းကမ္ဘာအဆင့်တန်းမီနိုင်ငံဖြစ်နေတယ်။အဲ့လိုနိုင်ငံမျိုးဖြစ်နေလို့ရှိရင်တော့တောင်ကိုဒီစီမံကိန်းကို1960လောက်ကသာလုပ်မယ်။မြန်မာပါမလားလို့ပြောရင်မပါဘူးလို့ပြောရင်လည်းကျွန်တော်တို့တိတ်ပြတ်တနာမရှိဘူးပေါ့။ခုနကကျွန်တော်တို့ပြောသလိုကျွန်တော်ကကိုယ်ခြေတော့ပေါ့ကိုမမမမရက်တည်နိုင်တဲ့အခြေအနေရှိနေတာပေါ့နော်။ဒါပေမဲ့ဒီ1960လောက်ကနေပြီးတော့ကျွန်တော်ကဆုတ်ယုတ်လာလိုက်တာဒီ2030ကျော်တဲ့အချိန်မှာကျွန်တော်တို့ကဒီအရှေ့တောင်အာရှမှာနေဒါနောက်ဆုံးနိုင်ငံဖြစ်နေပြီကမ္ဘာပေါ်မှာဆိုလဲအားလုံးကနောက်ဆုံးဖြစ်မဖြစ်နောက်ဆုံး၄ခုထဲမှာတော့ပါတာကြီးပဲအဲ့လိုဖြစ်နေတဲ့ခါကျတော့ကျွန်တော်တို့ကမပါဘဲနဲ့နေလိုက်ရင်ဒီတိုင်းလေးဆက်ရက်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီရှေ့ကိုဘယ်လိုမှတက်ဖို့အချိန်နေမပြီးတော့ဆိုတော့တစ်ခုရှိတာကတော့ငကူတိုင်းပဲကျွန်တော်တို့ဒါအခုလက်ရှိရင်ကျိမှုအချိန်နေဒီပါတွေကိုထိန်းသိမ်းနိုင်မယ်ဆိုတော့လည်းပဲဒီရှိတလောက်ကြီးအောက်ကျနောက်ကျဖြစ်နေတဲ့အခြေအနေမှာပြင်ဆက်နေဖို့ဆိုလို့ရှိရင်တို့နိုင်ငံကမပါလဲကြာရင်ဟိုပြိုလဲသွားမဲ့သဘောလို့ကျွန်တော်ယူဆမိတယ်ဆိုတော့ဒီပါရင်ကြုံတွေ့လာရမယ်ဒီဆိုးကျိုးတွေကိုပဲကျွန်တော်တို့တတ်နိုင်ဆုံးပေါ့လေအဲခုခံကာကွယ်ပြီးတော့မဖြစ်အောင်ကျွန်တော်တို့ကြိုတင်ကျင်းစင်ပြီးတော့ပဲကျွန်တော်တို့ပါတာကပဲအဖြေလို့တွေ့တယ်လीဆိုတော့ဒီမပါပဲหนีလို့တော့ကျွန်တော်တို့အကျိုးရစရာအကြောင်းပြင်မရှိဘူးပေါ့
ဟုတ်ကဲ့လက်ရှိအချိန်ဒီပေါ့နော်အာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီအန်အေဒီအစိုးရအနေနဲ့ကောဒီစီမံကိန်းကြီးမှာပါမယ်မပါဘူးဆိုတာကိုတိတိပပပြောထားပြီးသားရှိပြီလားခင်ဗ
ျမြန်မာနိုင်ငံကတော့ MOU နဲ့ဒီသဘောတူစာချုပ်တွေသူတို့၅ခုထိုးလိုက်တာအဲတွေ့တယ်တစ်ခုကတော့ဒါကျွန်တော်တို့ဟို overall ပေါ့လေပမာဆိုဆိုလို့ရှိရင်တော့ဒီစီမံကိန်းကြီးကိုမူရပါမယ်ဆိုပြီးတော့သူတို့လက်ခံသဘောတူလိုက်တာရှိတယ်။ဆိုတော့ကျွန်တော်တို့ကပါမယ်လို့တော့ဒီအစိုးရကနေဆုံးဖြတ်ပြီးတော့လက်မှတ်ထိုးပြီးသားဖြစ်တယ်။ဘယ်ဟာဒီပါမလဲဆိုတာကိုကျွန်တော်တို့တိတိကျကျကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးပြီးတော့လုပ်အောင်မှာပေါ့လေ။ဒါပေမဲ့ဘယ်လို project တွေကိုပါမယ်။ဘယ်နှစ်တောင်မှပါမယ်။ဒါလည်းနှစ်ရှိစီမံကိန်းကြီးကိုဘယ်လောက်တိုင်းတာအထိပါမယ်ဆိုတာတော့ကျွန်တော်တို့ကဆက်ပြီးတော့ညှိနှိုင်းရမယ့်ဟာဒီအများကြီးပဲဖြစ်နေတယ်ဆိုတော့ဒီညီမကြီးကတော့လောလောဆယ်ဒီလက်ရှိအစိုးရအနေနဲ့အဲစာချုပ်၅ခုလည်းပါဝင်လက်မှတ်ရေးထိုးပြီးပြီဆိုတော့ဒါပါမယ်လို့သူတို့ပြောလိုက်တဲ့သဘောဖြစ်တာပေါ့နော်
ူဇော်ဝင်းလိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်လာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ခုတော့မနက်ဖြန်အင်္ဂါနေ့ည9နာရီတိုင်းလေးလိုင်းစီစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
ရရှိမြပြနိုင်ငံအကြီးအကဲတွေနဲ့သူတို့ရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန့်စစ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်။မကြာခင်ရပ်ပိုင်းတုန်းကတော့မြန်မာတပ်မတော်ကိုဝေဖန်ပြီးတဲ့သတင်းအင်တာချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်သွယ်ပုံပန်းနဲ့ဖမ်းဆီးခဲ့ပါတယ်။ဒါကြောင့်မလို့ဒီမိုကရေစီအသွင်ကူးပြောင်းလာနေတဲ့မြန်မာနိုင်ငံမှာအခုလိုလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟန့်တားတွေရောဘာတွေကြုံနေရသလဲဆိုတာဒီလာမယ့်အင်္ဂါနေ့ညတဲ့လေလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလူတွေတို့ရရှင်တွေ view ကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်တယ်လို့စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့အမြင်တွေကိုကြိုပေးထားလို့လည်းရပါတယ်။ view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822999လေးဖြစ်ပြီးတော့ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ့်တို့ရရှင်တွေကြိုးစားပါခင်ဗျာ။
VOA American အတန်းရဲ့တရက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့ blog ကရေးပြောသမျှအစီအစဉ်ရဲ့အလဲပါ။မြန်မာနိုင်ငံမှာနှီးပညာပိုင်းစွန့်ဦးတီထွင်ချွန်းသူတွေကိုငွေကြေးမှတည်ပေးနိုင်ဖို့ startup ပြိုင်ပွဲတစ်ခုကိုဖန်နေရရဲ့အစီအစဉ်နဲ့ရန်ကုန်မြို့မှာမေလကုန်ပိုင်းကကျင်းပခဲ့ပါတယ်။ဝင်ပြိုင်ကြတဲ့အသင်းတွေရဲ့ဖန်တီနိုင်စွာနီးပညာသုံးပြီးလူလူကြားချိတ်ဆက်ခြင်းတဲ့သူတွေရဲ့အတွေ့အမြင်တွေဘလောက်ထူးထူးခြားခြားထွက်ပေါ်ခဲ့ပါသလဲ။ဖန်နီးယာရဲ့ Entrepreneurship Program Manager ကိုထက်အာကဆိုကိုမင်းမြန်ပြီးတော့မဆူမျက်မှောင်က blogger ပြောသမျှအစီအစဉ်မှာတင်ပြထားပါရရှင
်။မြန်မာနိုင်ငံမှာနီးပညာတိုးတက်ရေးအတွက်ပံ့ပိုးထောက်ပံ့ပေးနေတဲ့ဖန်နီးယာကနီးပညာပိုင်းမှာစွန့်ဦးတီထွင်ခြင်းသူတွေကိုငွေကြေးမတည်ပေးနိုင်ဖို့ startup ပြိုင်ပွဲတစ်ခုကိုမေလကုန်ပိုင်းကရန်ကုန်မြို့မှာလုပ်ခဲ့ပါတယ်။ startup ဆိုတာကတော့စွန့်ဦးတီထွင်လုပ်ငန်းဖြစ်ဖို့စတင်စ조사နေကြတဲ့လုပ်ငန်းတွေလို့ရေဘူးရပြောနိုင်ပါတယ်။စမ်းသစ်တီထွင်နိုင်တဲ့အတွင်းအမြင့်အစွမ်းအစတွေရှိပေမဲ့လက်တွေအကောင့်ထဲပေါ်နိုင်ဖို့ငွေကြေးလိုအပ်တာမို့နိုင်ငံတကာက startup လုပ်ငန်းအများစုကတော့တခြားလုပ်ငန်းကြီးတွေရဲ့ထောက်ပံ့ငွေဒါမှမဟုတ်လဲ crowd funding လို့ပြောတဲ့လူအများအပြားထဲဝင်တဲ့အလှငွေတွေနဲ့လက်ပတ်ကြပါတယ်။အခုမြန်မာနိုင်ငံမှာတော့ဖန်နီးယာကနေပြိုင်ပွဲလုပ်ပြီးပထမအနိုင်ရခဲ့တဲ့ startup အသင်း၄သင်းကို American dollar 5000စီနဲ့ဒုတိယအနိုင်ရတဲ့အသင်း၄သင်းနဲ့အလားအလာရှိတဲ့အသင်း၃သင်းကို dollar 2500စီစုကြည့်ပေးခဲ့ပါတယ်။ဖန်နီးယာကနေ startup challenge ဆိုပြီးပြိုင်ပွဲလုပ်ခဲ့တာဒါဟာဒုတိယအကြိမ်ပါ။ဒါကြောင့်2015ခုနှစ်မှာလုပ်ခဲ့တဲ့ပထမပြိုင်ပွဲနဲ့အခု2019မှာလုပ်တဲ့ပြိုင်ပွဲကြားမှာဘလို့ထူးခြားချက်တွေရှိသလဲဆိုတာသိရဖို့စွန့်ဦးတီထွင်မှုပိုင်းဆိုင်ရာတာဝန်ရှိတဲ့ဖန်ဒီယာရဲ့ Entrepreneurship Program Manager ကိုထက်အာကာဆိုးကိုမေးမြန်းထားပါတယ်။ဝင်ပြိုင်ကြတဲ့အသင်းတွေရဲ့ဖန်ဒီနိုင်စွမ်းနည်းပညာသုံးပြီးလူလူကြားချိတ်ဆက်ခြင်းနဲ့အတွေ့အမြင်ဘလောက်ထူးခြားတိုးတက်လာသလဲလို့အရင်ဆုံးမေးကြည့်ပါတယ်
။ပထမနှစ်နဲ့ရှင်မယ်ဆိုရင်ဒီနှစ်မှာကကျောင်းတွေအနေနဲ့လှုပ်ဆောင်မှုပိုင်းမှာပုံမှုပြီးတော့အားရစရာကောင်းတယ်လို့ဆိုမြန်မာပြည်မှာ idea ပိုင်းကအစားပေါ့နော်အကုန်လုံးသူတို့ရဲ့ပေါ့နော်လက်ရှိမှာကြုံတွေ့နေတဲ့လူတို့ရဲ့လိုအပ်ချက်တွေပေါ့နော်ဖြည့်ဆည်းပေးဖို့အတွက် startup တွေအနေနဲ့ဘယ်လိုမျိုးဖြည့်ဆည်းပေးနိုင်မလဲဆိုတာသူတို့အနေနဲ့နည်းလမ်းပေါင်းစုံနဲ့စဉ်းစားကြတယ်ပြီးတော့ဒီစဉ်းစားမှုရတဲ့အကြံဉာဏ်တွေပေါ်မှာလည်းသူတို့အနေနဲ့တကယ်သူတွေနဲ့တွားပြီးတော့ပေါ့နော်မေးမြန်းတာတွေလုပ်တယ် survey တွေကောက်ပြီးတော့တကယ်ဒီဥစ္စာလိုအပ်ချက်ဖြစ်ရလားဒီသူတို့ payment solution ရောတကယ် solution ဖြစ်ရလားဆိုတာတကယ်လောက်ဆောင်ကြရတဲ့အတွက်ကျွန်တော်အနေနဲ့တော်တော်ကြီးကအားရစရာကောင်းတယ်လို့မြင်ပါတယ်မှာ
ဖန်နီးယာရဲ့ startup ပြိုင်ပွဲကိုခေါင်းစဉ်၄မျိုးခွဲပြီးရွေးခဲ့တာဖြစ်ပါတယ်ဘန်ဒါရေးဆိုင်ရာနည်းပညာ fintech စီးပွားရေးဆိုင်ရာနည်းပညာ agtech internet of things နဲ့ tech for all ဆိုပြီးတော့ခန္ဓာ၄ခုခွဲခဲ့တာပါဘာကြောင့်၄ခုလို့သတ်မှတ်ရတာပါလဲ
အတော့လဲဆိုတော့ဒီမြန်မာနိုင်ငံရဲ့ financial ဘိုင်းဒီ agriculture ဘိုင်းပြီးတော့ဒီ health နဲ့ပတ်သက်ပြီးတော့နည်းပညာဘိုင်းရောအခြေပြုရေးစီးပွားရေးလုပ်ငန်းတွေပြီးတော့နည်းပညာရောက်ပေါက်နေတဲ့လူစုကိုကူညီမှုထောက်ပံ့မှုပေးနိုင်မယ်စီးပွားရေးလုပ်ငန်းတွေပေါ်ပေါက်လာဖို့ဆိုရည်ရဲတဲ့အတွက်ကျွန်တော်ဒီရှိရကဏ္ဍတွေအားလုံးနဲ့ပေါ့နော်ကျွန်တော်ဒီ၄ခုကိုရွေးတိုက်ကြည့်နေတဲ့အတွက်ရွေးမယ်လို့ဆုံးဖြတ်လိုက်တာပါအမ
အဲ့တော့ဝင်ပြိုင်ကြတဲ့ဒီအသေးနေရာဘလို့ကဏ္ဍတွေမှာများတာတွေ့ရပါလဲရှင
့်အဓိကကတော့ကျွန်တော်ဒီ tax for all ဆိုရဲပေါ့နော်နည်းပညာရောက်ပေါက်နေတဲ့သူတွေပြည်မြန်မာနိုင်ငံရဲ့လူစုအများစုကိုအချိုးပြုမဲ့စီးပွားရေးလုပ်ငန်းတွေကိုဆောင်ရွက်မဲ့ ကဏ္ဍမှာဆိုင်မှုဆိုင်မှုကတော့အများဆုံးပါပဲမှာ
စုရသွားတဲ့အသင်းတွေထဲမှာအွန်လိုင်းကနေပြီးတော့ငွေချေးမဲ့လုပ်ငန်းစိုက်ပျိုးရေးသုံးဆက်ပစ္စည်းတွေကိုငှားရမ်းရောင်းနိုင်မဲ့အွန်လိုင်းဈေးကွက်စွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးချနိုင်အောင်လုပ်မဲ့စနစ်စားရတွေအပြင်ကျူရှင်သင်ပေးမဲ့သူတွေနဲ့ចောင်းသားမိဘတွေကြားမှာချိတ်ဆက်ပေးမဲ့လုပ်ငန်းမျိုးတွေအထူးပါပါတယ်။ဖန်နီးယာပြိုင်ပွဲကနေရသွားတဲ့စူရီတွေဟာအဲ့ဒီအသင်းတွေအတွက်သူတို့ရည်မှန်းချက်အတိုင်းရှေ့ဆက်လုပ်သွားစေနိုင်မဲ့မာတီငွေတွေဖြစ်တယ်လို့ကိုထက်အားကဆိုကတော့ဆိုပါတယ်
။ကျွန်တော်ပေးလိုက်တဲ့စူရီငွေပါနော်သူတို့ရဲ့စီးပွားရေးတွေအတွက်အကျိုးရှိရှိအသုံးချနိုင်ဖို့အတွက်ကျွန်တော်ပေးလိုက်တဲ့စူရီငွေပါမှသူတို့အနေနဲ့လည်းဒါသူတို့ကုမ္ပဏီအတိုင်းပါနော်သူတို့ရဲ့ဆုံးဖြတ်ချက်တွေအတိုင်းတကယ်ကိုအောင်မြင်တဲ့ဒီကြိုးစားလုပ်ကံကိုကျွန်တော်တို့ကလည်းဒီနားနေပြပြပြွားလည်းပံ့ပိုးပြောင်းမှာပါမှာ
ဒီ American Empowerment ပေါ့နော်ဒီလိုနည်းပညာတိုးတက်နေတဲ့နိုင်ငံတွေမှာတော့ startup ဆိုတာကသူတို့ company အခုမှစတဲ့ company တွေသူတို့ရဲ့ဒီစမ်းသစ်တည်ထွင်မှုတွေကိုဈေးကွက်တင်ဖို့စူးစမ်းတဲ့ company တွေလို့ရေဘူးကအဖြစ်တော့နားလည်လို့ရတယ်ပေါ့လေဆိုတော့အခုဗမာပြည်ကခုနဒီနိုင်သွားတဲ့ startup အသင်းတွေကရောသူတို့အနေနဲ့ကဘယ်လိုမျိုးဆက်ပြီးလုပ်မှာလဲဒီလို company ထောင်ပြီးတော့သူတို့ရဲ့ဒီ funding မှုတွေကိုလက်တွေ့လှုပ်သွားမှာလားဒါမှမဟုတ်လို့ရှင်ဒီပြိုင်ပွဲဝင်ထားတဲ့ရည်ရွယ်ချက်အတိုင်းပဲပါဝင်အောင်လို့ပဲသူတို့ကလုပ်မှလားဘယ်လိုกว่าပါလဲရှင
်ကျွန်တော်ဒီဖန်ကြီးရရဲ့အဓိကရေချက်တစ်ခုဖြစ်တဲ့ပေါ့နော်မြန်မာနိုင်ငံမှာနည်းပညာရှိသူတွေဇုံးစီဆိုင်လုပ်ငန်းတွေပုံမှန်လေးသွားပေါ်ဆောင်လာဖို့တည်းယူရဲပေါ့အဲ့တော့ကျတော့ကျွန်တော်တို့ဒီပြိုင်ပွဲတစ်ခုလုပ်ပြီးတော့စူးကြီးချင်းချင်းလိုက်ကြတယ်မခါပဲပေါ့နော်ဒီအနိုင်ရဝါးတင်းတွေအနိုင်မရခဲ့တော့လည်းတကယ်စူးစမ်းရတင်းတွေတော့နောက်ထပ်လည်းကျွန်တော်ဆက်လက်ပြီးပံ့ပိုးပေးပါဦးတဲ့ဒီတကယ်စီးပွားရေးပေါ့နော်ထူထောင်နိုင်ဖို့အတွက်ကျွန်တော်ပံ့ပိုးပေးဖို့ယူရထားပါတယ်မှာသူတို့ရဲ့ဒီ idea လေးတွေပေါ့နော်အကောင့်ထဲပေါ်ဖို့ဆိုတာသူတို့အနေနဲ့တကယ်စီးပွားရေးကိုထူထောင်ပြီးဆက်လက်ပြီးလုပ်ခွင့်ရှိပါရမှာပြီးတော့သူတို့အနေနဲ့လည်းဒါသူတို့ company အတိုင်းပေါ့နော်သူတို့ရဲ့ဆုံးဖြတ်ချက်တွေအတိုင်းတကယ်ကိုအောင်မြင်တဲ့ဒီကြိုးစားလုပ်ကံကိုဆက်ဆောင်ရလဲပြီးနားနေပြီးတော့ပြေဝါလည်းပံ့ပိုးပေးအောင်ပါပါမှာ
အသင်းပေါင်း28သင်းက6ရက်ကြာတီထွင်ကြံစဖန်တီးပြိုင်ဆိုင်ခဲ့ကြတဲ့ပွဲမှာပြိုင်ပွဲဝင်ခဲ့ကြသူတွေကရေရှည်စီးပွားဖြင့်ဖန်တီးနိုင်ဖို့ရည်ရွယ်ကြတာတွေ့ရပါတယ်တဲ့
ဒီ6ရက်ဆင်းမှာပါနော်ကျွန်တော်ဒီ self challenge 6ရက်ဆင်းမှာကျွန်တော်ပြိုင်ပွဲဝင်နေနဲ့အနေနဲ့ထိတွေ့ခဲ့ရတယ်သူတို့အနေနဲ့ကဒီပြိုင်ပွဲဝင်နေဆိုတာဒီတစ်ခုလည်းမဟုတ်ပဲနဲ့ပေါ့နော်ဒီဟာကိုသူတို့ရဲ့စီးပွားရေးတစ်ခုလို့ self တစ်ခုလို့မျိုးတကယ်ထူထောင်ရင်းနဲ့စိတ်ညွှန်းနဲ့ဝင်ပြိုင်ခြင်းနဲ့တူတယ်အာတော်တော်များများလေးကိုတွေ့ရတယ်ခင်ဗျာအများစုကတကယ်ဒီဟာကိုပေါ့နော်ပြိုင်ပွဲပြီးသွားရင်တောင်းရင်လည်းဒီဟာကိုပဲသိချာတစ်ဆိုင်မှဆက်လုပ်ဖို့စိတ်ကူးထားတဲ့သူတွေများပါတယ်
နည်းပညာပြပွဲကြီးတွေဥပမာထားပါတော့အမေရိကန်မှာလုပ်တယ်ဆိုရင်ဒီလို startup company တွေအများကြီးလာလာပြီးတော့သူတို့ရဲ့ဒီထွင်မှုတွေလာလာပြတွေ့ရတယ်လေဒါပေမဲ့တချို့ company တွေကကြတော့လေဒီနှစ်မှာဒါပွဲထုတ်ပေမဲ့နောက်နှစ်တွေကြတော့တကယ်တမ်းသူတို့ဈေးကွက်မှာမတင်နိုင်ဘူးအကြောင်းအမျိုးမျိုးကြောင့်ပေါ့နော်များသောအားဖြင့်ကတော့ငွေကြေးအခက်ခဲကြောင့်မို့လို့ကြကြပြပြသူတို့လုပ်ချင်တယ်လို့မလုပ်ရဘူးပေါ့လေဆိုတော့အဲ့လိုမျိုးအခက်ခဲတွေမျိုးရောမြန်မာနိုင်ငံမှာရှိနိုင်လားရှင့်
အဲ့ဒါကတော့ကျွန်တော်ဒီ personal အမြင်ကပြောမယ်ဆိုလို့ရှိရင်ပေါ့နော်ဒီစီးပွားရေးလုပ်ငန်းဆိုတာကပါဆိုတော့သူကနေသူအခက်အခဲတွေကတော့ကြုံတွေ့ရမှာပေါ့နော်အဲ့တော့ကျွန်တော်ပြောမလဲဒီအမေရိကန်နိုင်ငံကြီးမှာကြုံတွေ့ရလိုမျိုးပဲမြန်မာနိုင်ငံမှာလည်းဒီနှစ်မှာလုပ်ဆောင်နေဆိုရင်နောက်နှစ်မှာတကယ်အောင်မြင်နိုင်မအောင်မြင်နိုင်ဆိုတာကတော့ဒီစူးစမ်းမှုနဲ့ဒီဒီဇိုင်းနဲ့လုပ်ဆောင်မှုကအများကြီးမူတည်ရတယ်ကျွန်တော်မြင်ပါတယ်ဒါပေမဲ့အကြောင်းကြောင့်ကြည့်ရတစ်ခုပါနော်ဒီ self challenge ဆောင်ပြိုင်နေတဲ့ဝန်ဝင်နေနေနဲ့ပေါ့နော်ဒီသူတို့ပြန်ဆန္ဒရသွားတဲ့အတွင်းနေနဲ့ဆက်လုပ်နိုင်မယ်တကယ်အောင်မြင်နေလို့နိုင်မယ်လို့ယုံကြည်ပါတယ်မှာ
သူတို့တကယ်တမ်းလက်တွေ့လုပ်တဲ့အခါမှာရောတွေ့လာနိုင်တဲ့အခက်အခဲတွေကိုဖန်တီးရအနေနဲ့ဘယ်လိုမျိုးဝိုင်းပြီးတော့ပံ့ပိုးပေးဖို့အစီအစဉ်ရှိလဲရှင့
်ကျွန်တော်ဒီဖန်တီးရမှာ entrepreneurship program အတွက် team တက်ရှိပါတယ်မှာအဲ့ team နေနဲ့လည်းပေါ့နော်ဒီဂိုင်းဝန်ဝင်မှာဂိုင်းဝန်ဝင်တဲ့အတွင်းဝန်ဝင်တွေပြီးတော့အနိုင်ရသွားတဲ့အတွင်းတွေနေလည်းနေကဆက်ပြီးတော့ဒီနားနေပြီးတော့ပံ့ပိုးပူညီပြီးတော့အချင်းချင်းလေးပြုမှုတွေလည်းကျွန်တော်စီစဉ်ထားပါတယ်မှာ
ဖန်နီယာရဲ့ entrepreneurship program manager ကိုထက်အားကဆိုးဖြစ်ပါတယ်ဖန်နီယာက startup challenge ပြိုင်ပွဲကျင်းပဆုပေးနိုင်ဖို့အတွက် American ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေး agency USAID အပြင်ပုဂ္ဂလိကလုပ်ငန်းတွေဖြစ်ကြတဲ့ Uber, Wave Money, Telenor Digital, Proximity Design တို့ကနေကူညီပံ့ပိုးခဲ့တာဖြစ်ပါတယ်ရှင်
အဆုံမြမစီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့သတင်းလာနေညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါ။အနုပညာလောကမှာဘလို့သတင်းထူးတွေရှိခဲ့ပါသလဲ။ဒီလိုအနုပညာလောကကသတင်းတူတူထွားထွားတွေကိုမှအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင် Along Sene Pioshin, Bobanja Wazi, did the better day on the Dinah Maro, Manchester Muga Gida Piovi, where they can Bonque, Taikaimuma, Tiga Yadri, Beduga, Yamungui, Shapiro, Gida Piovi, where the good tapio, Loda Valley. Biro Britain to win Mindayet, Jinaro, Cambridge Musa, Groye, Nyama, Mingla, Sang, Bibi Jimme, Tupegu, Honeymoon 20 Valley, Tilumuka, Longa, Timbo, Jojadurine, and Ubina, Taiwanga, the Rin to Turaku, Jobia, Bidomala. Everyone can rock out like a superstar. But this name is Gita Wine to Cook City, Oasis Poye, Zinga, Benai, Suro, Liam Gallagher. 2票比例，三名妈妈罗，票呢？那三个人，春节比较特别，比较开怀的。Manchester, I love you, we love you, look after each other, thank you for coming out。Britain那个苗班Manchester，苗马已经决定不干金巴格的，American Pop苏罗，Ariana Grande，三名票比目比比金马被撇破的崩溃木噶。Britain那个马三年的大旮旯，对，所有人都打开木来撇破的。 你别的努尔格拉干的都破裂的，都有欧一些破。唐古亚哥在别龙格拉马，一样包的。塔乌拉圣诞节，Live Forever 系列的车内，梅拉东在眼里，都有的古罗票比外国送得开玩意。哎，你票比木个亚人为的古罗，都个Manchester崩溃木马，推开亚人的对，今日都米达组队，路人马批票，都有票比外转别的个Stand Up For 22。 ที่กายมีดาวจูเรด้วยชิดชิดนี่ด้านในเลี้ยงเปเปอร์ไว้ลูกตุยเกี่ยวไว้แซนเฟย์อาจารย์ไม่เลี้ยงนานอยากได้บราส์ตลอดเวลาเมื่อลาสังตัวเรเปเปอร์มีเดเรนเดียวตุยขึ้นมันเดนเอ็ดออสเตรเลียนั่งเงี้ยเซนิมิวมีเอาไปฮอกเกอร์สเวอรี่มิวมาเยลูอาเชียบีเลี้ยงหมดแต่ตัวอาจารย์กูรอเมื่อลาเนสเตเยนิกาตุยลายาวไว้เปเปอร์มีเดเรงอ่ะบริเตนจาวเวมินาเคมบริดจ์มิวซ่าวิลเลียมเจียร์โรมิวซ่ากูรอเกี่ยงยามาพิเศษอยู่ตุยมิงลาเ ရင်ဒီမှာဆယ်နှစ်ကိုရောက်လာခဲ့ပြီးတော့ရှောက်လဲနေတယ်လို့ရေးထားပါတယ်။သူတို့ဇနီးမောင်နှံဟာမေလ20ရက်နေ့ကအင်္ဂလိပ်အနယ်မျိုးလေးတစ်မျိုးကဖျားရှိခိုးကြောင်းမှာလက်ထပ်ခဲ့ကြတာဖြစ်ပြီးတော့သူတို့ရဲ့မင်္ဂလာပွဲကိုတော့တော်ဝင်မိသားစုတွေပြင်နာမည်ကျော်အားကစားသမားတွေအမှုပညာရှင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ပေပယ်ကသူ့ရဲ့အမကိတ်တော်ဝင်မင်းသားဝီလျံနဲ့လက်ထက်တုန်းကသူတို့သမီးအရန်လှုပ်ခဲ့ပြီးတော့အဲ့ဒီကလေးကမီဒီယာရဲ့အာရုံစိုက်မှုသူ့ရဲ့ကိုယ်ခန္ဓာလှပကျော်ရှင်မှုတို့ကြောင့်သူကိုယ်တိုင်လည်းနာမည်ကျော်ကြားသူစီဝင်သွားခဲ့ပါတယ်ရှင်။ဒီတက်တော့ရတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရီမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yeah. All have my own yeah. Painted on the side and bright red. It's gonna stay bright. Here comes the crazy fan. Uh-oh. Up in my face. Oh no. Security. Take this guy, give it away. Oh, oh. That's right. Yeah,
ပညာလောကကတည်တင်းတူတူထွားထွားတွေကိုမအေးတန်နာကျော်ကစူးစီးပြီးတက်တန့်ရောင်တည်တင်းလောအစီအစဉ်ဖြစ်နေတင်ဆက်သွားတာပါရှင်။အခုတော့တည်တင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်မှာတော့ရန်ကုန်မြို့ကကိုဇော်မြလင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရဲ့ရှင်။
နေကျင်တဲ့အကြောင်းအရာကတော့ဓမ္မပြည်ရဲ့အနာဂတ်အရေးနဲ့တိုင်းသားတွေရဲ့အခန်းကဏ္ဍပဲဖြစ်ပါတယ်။အဓိကဘာလဲဆိုတော့ကျွန်တော်တိုင်းသားတွေရဲ့တန်းတူညီမျှရေးပဲဖြစ်ပါတယ်။ဓမ္မပြည်ရဲ့တိုင်းသားအရေးဟာဒီမိုကရေစီအရေးချက်ကိုပို့ပြီးတော့ကိုအခြေခံကြတယ်လို့ကျွန်တော်ယုံကြည်ပါတယ်။
democracy အရေးဟာအရေးမကြီးဘူးလို့ကျွန်တော်မဆိုပါဘူးဒါပေမဲ့မတူညီတဲ့တိုင်းသားတွေအတူတကောနေထိုင်တဲ့ဗမာပြည်တော်နိုင်ငံမျိုးမှာဒီသမိုင်းကိုချင်ကြည့်မယ်ဆိုရင်တိုင်းသားတွေရဲ့အခန်းကဏ္ဍဟာအချက်အချာကျတဲ့နေရာကနေပါဝင်ပါတယ်တိုင်းသားဒေသတွေမှာဖြစ်ပေါ်နေခဲ့တဲ့စစ်ပွဲတွေကိုအကြောင်းပြပြီးတော့စစ်တပ်အင်အားကိုတိုးကျဖို့အခွင့်အရေးကြပါတယ်ဟောတီထောင်မပြိုကွေးဆိုတဲ့မူးကိုအကျပြီးတော့စစ်တပ်ရဲ့အင်အားကိုတစ်ဆင့်ချင်းတစ်ဆင့်ချင်းတိုးချဲ့ပြီးတော့နိုင်ငံလုံးကိုစစ်ကြုံပြုခဲ့ပါတယ်ဒါသာကိုပြလဲဆိုတော့မြန်မာပြည်ရဲ့တိုင်းသားအရေးဟာအခြေခံကျတဲ့ရေဆိုင်ဖြည့်ရှင်းရမယ့်ပြဿနာတွေထဲမှာနံပါတ်၁နေရာမှာရှိတဲ့အကြောင်းအရာဖြစ်တယ်ဆိုတာကိုကြားလာအခုမြန်မာပြည်မှာနေထိုင်တဲ့တိုင်းသားလူမျိုးတွေသိကြည့်မယ်ဆိုလို့ရှိရင်ဘယ်လိုဟာထောင်စုမြန်မာပြည်ရဲ့အစိတ်အပိုင်းတစ်ခုအနေနဲ့ဒီကုန်းယူဝင့်ကြောစော်ကြောဆိုတာခံစားတာမတွေ့ကြရပါဘူးသူတို့ရဲ့အတီးဒီတော့တိုင်းသားလူမျိုးစုအဖြစ်အနေနဲ့သာတုံယူတတ်ကြတယ်ပြောဆိုတတ်ကြတာကိုတွေ့ရပါတယ်မတူညီတဲ့တိုင်းသားပေါင်းစုံနေထိုင်တဲ့မြန်မာပြည်လိုနိုင်ငံမျိုးမှာအကုန်လုံးကပါဝင်ပတ်သက်ပြီးတော့တော့ဂုံယူနိုင်တဲ့အမျိုးသားရေးလက္ခဏာတည်းရဲ့မရှိဘဲနဲ့ကျွန်တော်တို့လိုချင်တဲ့ဒီမိုကရေစီပန်းတိုင်းဖွံ့ဖြိုးရေးပန်းတိုင်းကိုရောက်နိုင်မှာမဟုတ်ပါဘူးတိုင်းသားအကုန်လုံးဟာမြန်မာပြည်ကြီးဖွံ့ဖြိုးတိုးတက်တာကိုမြင်ကြင်ကြပါတယ်မြန်မာပြည်ကြီးဟာတခြားအင်းင်းချင်းနိုင်ငံတွေနဲ့ရင်ပေါင်တန်းပြီးတော့ကဘာအလီမှာဂုံယူဝင့်ကြောတော့ရက်တိနိုင်တာကိုကျွန်တော်တို့မြင်ကြပါတယ်။အဲ့တော့ငုံုံချုပ်အနေနဲ့ပြောချင်တာတော့မြန်မာပြည်ရဲ့ခေါင်းဆောင်တိုင်းနော်နိုင်ငံသားတိုင်းတာဝန်ရှိသူအားလုံးဟာတိုင်းပြည်ရဲ့အနာဂတ်အရေးကိုရှေ့ရှုပြီးတော့တိုင်းသားတွေရဲ့အခွင့်အရေးအတွက်ခါပွင့်ပြီးတော့အစွမ်းကုန်ဆောင်ရွက်ကြပါလို့ပဲကျွန်တော်ပြောချင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လင်းပေးလိုက်တာဖြစ်ပါတယ်VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့3မိနစ်စာအင်္ဂလိပ်စာနဲ့မချိန်မုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလေ့လာနိုင်ကြပါတယ်။ဒါအပြင် VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့တဲ့တည်ခြင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပို့နိုင်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့တွေအတွက်ကတော့0932312555လေးကိုခေါ်ဆိုနိုင်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရတယ်ဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ရန်ကုန်မြို့ကိုလိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။ဒီကနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ရထိုက်ကပြောပြပေးပါအောင
်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်မကြခင်ကပဲကနေဒါနိုင်ငံကိုဆက်ရောက်လာခဲ့ပြီးကနေဒါရောက်မြန်မာမိသားစုဝင်တချို့ကကြိုဆိုခဲ့ကြပါတယ်ခီးစဉ်အတွင်းမှာတော့ဒေါင်ဆန်းစုကြည်ကကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူးနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ကနေဒါခီးစဉ်အပြီးမှာတော့ဒေါင်ဆန်းစုကြည်ဟာဆွေဒင်နိုင်ငံကိုခီးဆက်မှာပါကနေဒါနဲ့ဆွီဒင်နိုင်ငံတွေရဲ့ Federal Democracy စနစ်ကိုအဆင့်ဆင့်ပြောင်းလဲကျင့်သုံးမှုတွေနဲ့ပတ်သက်ပြီးခီးစဉ်အတွင်းမှာဆွေးနွေးမယ်လို့လည်းခီးစဉ်အကျိုးသတင်းထုတ်ပြန်ထားပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာပြီးခဲ့တဲ့စနေနေ့ကလူ9ဦးသေဆုံးပြီး50နီးပါးဒဏ်ရာရရှိခဲ့တဲ့အထိတိုက်ခိုက်ခဲ့သူ3ဦးဘသူတွေဖြစ်တယ်ဆိုတာကိုရဲကသိရှိထားပြီးလို့ဝန်ကြီးချုပ်ထရီဇာမေးကဒီကနေ့ပြောပါတယ်။စုံစမ်းစစ်ဆေးမှုတွေအတွင်းတင့်တော်တဲ့အချိန်မှာတိုက်ခိုက်သူတွေရဲ့နာမည်တွေကိုထုတ်ပြောမှာဖြစ်ပြီးတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူ11ဦးကိုရဲကဖမ်းထားပြီးလို့လည်းဝန်ကြီးချုပ်ကပြောဆိုသွားပါတယ်ကတားနိုင်ငံကအကြမ်းဖက်ဝါဒကိုထောက်ပံ့ပေးနေတယ်လို့ဆွဆဲပြီးဆော်ဒီအာရေဗျအီဂျစ်ဘာရင်အာရဗ်စော်ဘွားများပြည်တော်စုယီမင်နဲ့မော်ဒိုက်နိုင်ငံတွေကဒီကနေ့တင်းနှင်းလှနေမှာပဲကတားနဲ့တန်တမန်ရေးအဆက်အဆံဖြတ်တောက်လိုက်ပါတယ်ဒီလိုရက်ကတရားနှီးလမ်းမကြသလိုအခြေအမြစ်မရှိတဲ့ဆွဆဲချက်တွေကိုအခြေခံပြီးလုပ်တာလို့ကတားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ်ကတားနိုင်ငံကတန်တမန်အမှုတန်းတွေကိုပြန်လည်ခေါ်ယူမှာဖြစ်ပြီးလေချောင်းရေချောင်းသွာလာမှုတွေကိုပါဖြတ်တောက်မယ်လို့ဒီနိုင်ငံတွေကပြောဆိုထားတာဖြစ်ပါတယ်ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကစီးပွားရေးလုပ်ငန်းတစ်ခုမှာဒီမနေ့ပြစ်ခတ်မှုဖြစ်တာကြောင့်9ယောက်သေဆုံးပြီး9ဦးဒဏ်ရာရထားတယ်လို့ Orange County ရဲဌာနကသတင်းထုတ်ပြန်ပါတယ်။တနက်သမားလိုတန်းတရာရှိထားသူသေဆုံးသွားပြီလို့လည်း Orange County ပြောခွင့်ရကပြောပါတယ်လုပ်ငန်းခွင်မကျေနပ်မှုကြောင့်ဖြစ်နိုင်တယ်လို့ရဲကပြောပြီးအခုချိန်ထိတော့အကြမ်းဖက်ဝါရဆဲတိုက်ခတ်မှုနဲ့ဆက်ဆက်တဲ့အထောက်အထားတွေမတွေ့ရသေးဘူးလို့မကြခင်ကပြုလုပ်တဲ့ရဲအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင
်တရင်အချင်းချက်ကိုမတင်ငိထိုက်ကကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ် VO American အတမနဲ့ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.